Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ30နဲ့40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီမနေ့အစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်တို့မှာခင်ဗျာမက်အင်ဂျင်နိုင်တဲ့သူနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကြီးညာတောင်းဝန်ရှိပါတယ်ဗာဂျီးနီးယားကလူပြူကြီးဆိုးရဲသမားတွေရဲ့ဆန္ဒပြမှုနဲ့ပတ်သက်ပြီးတော့တားယောင်ခွဲခြားမှုဟာရုံညံ့တဲ့လုပ်ရဖဲလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအပြစ်တင်ရှုံချလိုက်တဲ့အကြောင်းနောက်တစ်ခါဘာသာရေးလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံ9ခုအပါအဝင်2016ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခံစားကိုအမေရိကန်နိုင်ငံသားရေးဌာနကနေထုတ်ပြန်လိုက်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာမြန်မာနဲ့ကမ္ဘာသတင်းတွေကိုကြားကြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းတော်တွေထဲမှာအိန္ဒိယကဒုက္ခသည်တွေကိုနေရရင်ပြင်ပို့မဲ့အကြောင်းပေါ်လှုပ်ခွင့်ရေးအဖွဲ့ရဲ့အမြင်သဘောထားတွေနဲ့အတူ
Religious persecution and intolerance remains far too prevalent.Almost 80% of the global population live with restrictions on
ကဘာတဝမ်းနိုင်ငံပေါင်း196နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူ American Progressive ဦးစီးချုပ်အဖွဲ့ရဲ့ဥက္ကဋ္ဌတရုတ်နိုင်ငံခီစဉ်အကြောင်းနဲ့ Reuters တင်ဌာနကိုအရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တောင်းဆိုချက်ကိုပါနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့မှအင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့တ်ဗေးမြို့မှာပြီးခဲ့တဲ့စနေနေ့တုန်းကလူသေးပျောက်ရှိခဲ့တဲ့ချီတက်ဆန္ဒပြမှုရဲ့နောက်ကွယ်ကလူပြူကြီးဆိုးရဲသမားတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအသားအရောင်ခွဲခြားမှုဟာရုံညံ့တဲ့လုပ်ရပ်ပဲဆိုပြီးတော့အပြစ်တင်ရှုတ်ချလိုက်ပါတယ်။နာဇီလက်သစ်တွေ K3 လုံးအဖွဲ့သားတွေနဲ့လူပြူကြီးဆိုးရဲလူလားသူတွေဟာပြစ်မှုကျူးလွန်တဲ့သူတွေလူရန်ကားတွေဖြစ်တဲ့ဒါတွေဟာမနှစ်မြို့စရာကောင်းတယ်လို့စနေနေ့ကအဖြစ်ပြက်ခဲ့ပြီးတော့လေးရဲ့အကြံမှာသမ္မတထရန့်ကအခုလိုပြောခဲ့တာပါရှာလော့တ်ဗေးမြို့ကအသားရောင်ခွဲခြားရေးကြမ်းဖက်မှုမှာပါဝင်ခဲ့သူမှန်သမျှကိုယ့်ရဲ့လုပ်ရက်တွေအတွက်ကိုတာဝန်ခံကြလိမ့်မယ်လို့လည်းသမ္မတထရန့်ကဆိုပါတယ်နာဇီဝါဒီလက်သစ်တင်တဲ့လူပြူကြီးဆိုးလူလားသူတွေဆိုတဲ့အုံနှုံးတွေကိုထည့်မပြောလို့သမ္မတထရန့်ကိုဝေဖန်မှုတွေဇက်တိုက်ထွက်ပေါ်လာပြီးတော့နေ့ရက်အကြံမှာသမ္မတထရန့်ကအခုလိုမျိုးထပ်ပြီးတော့ပြောဆိုမှုလုပ်လာတာပါရှာလော့တ်ဗေးမြို့ကဆန္ဒပြမှုအတွင်းဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုကြောင့်အဲ့ဒီမှာအမျိုးသမီးတဦးသေဆုံးပြီးတော့လူ20လောက်ဒဏ်ရာရခဲ့ပါလေ
။သမ္မတထရန့်ရဲ့ကုန်ထုတ်လုပ်မှုဆိုင်ရာအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းတွေရဲ့အမှုဆောင်အရာရှိ CEO တွေဟာအမေရိကန်ပြည်ပမှာကုန်ထုတ်လုပ်မှုနဲ့ပတ်သက်လို့မျက်နှာပူကြတဲ့အတွက်အခုလိုနှုတ်ထွက်ကြတာဖြစ်တယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်။ဒီရင်းကုန်ထုတ်လုပ်မှုနဲ့ပတ်သက်လို့ CEO တွေဟာတာဝန်ကိုအလေးနဲ့မထားကြကြောင်းသမ္မတကနယူးယောက်မြို့မှာရှိတဲ့ Trump Tower မှာအင်္ဂါနေ့ကသတင်းထောက်တွေကိုပြောပါတယ်။ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကိုပြန်ယူလာဖို့လိုအပ်တဲ့အကြောင်းသူ့အနေနဲ့ CEO တွေကိုနားချခဲ့တာဖြစ်တယ်လို့သမ္မတကဆိုပါတယ်။ Mark စေဝါကုမ္ပဏီ CEO Kenneth Frazier, Under Armour အကစားကုမ္ပဏီရဲ့ CEO Kevin Plack နဲ့ Intel နည်းပညာကုမ္ပဏီ CEO Brian Chris Zarish တို့က Trump ရဲ့ American ကုန်ထုတ်လုပ်ငန်းကောင်စီကနေနှုတ်ထွက်ခဲ့ကြတာပါ။အင်္ဂါနေ့ကတော့ Alliance for American Manufacturing Company က CEO Scott Ball ကလည်းစတုတ္ထပုဂ္ဂိုလ်ဖြစ်အကြံပေးကောင်စီကနေနှုတ်ထွက်ခဲ့ပါတယ်။ Virginia ပြည်နယ် Charlotte ဘေးမှာလူသေဆုံးမှုရှိခဲ့တဲ့စနေနေ့ကလူမျိုးရေးအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ကနဦးကောက်ချက်ချပြောကြားမှုတွေဟာပျော့ညံ့တဲ့အတွက်ကန့်ကွက်တဲ့အနေနဲ့အကြံပေးကောင်စီကနေသူတို့ဟာနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်ရှင်။
ကင်ညာနိုင်ငံမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုပြီးခဲ့တဲ့တောက်ချာနေ့တုန်းကကြီးညာခဲ့ပြီးတဲ့နောက်ပိုင်းဒီရွေးကောက်ပွဲဟာမဲလိန်ထားတဲ့အတူရောင်ရွေးကောက်ပွဲပဲလို့အသက်ခံကောင်းဆောင်ရိုင်လာအိုဒင်ဂါကပြောလိုက်ပါတယ်လော့ဇယ်မှာကင်ညာပြည်သူတွေကအိုဒင်ဂါဘာဆက်ပြောမလဲဘာထပ်လုပ်မလဲဆိုတာကိုရင်တမမနဲ့စောင့်ကြည့်နေကြတာပါကင်ညာတက်ခံကောင်းဆောင်ဒီရိုင်လာအိုဒင်ဂါနဲ့သူ့ရဲ့ NASA ညွန်ပေါင်းအဖွဲ့ကသူ့ရဲ့နောက်ထပ်တဆင့်ခြေလမ်းဘာဖြစ်မလဲဆိုတာကိုအင်္ဂါနေ့မှာကြေညာမယ်လို့စီစဉ်ထားတာပါဒါပေမဲ့ရှုပ်ထွေးနေတဲ့အခြေအနေတွေကြောင့်သူတို့ရဲ့ကြေညာချက်ကိုဒီကနေ့ပို့တဖူးနေ့မှာထုတ်ပြန်မယ်ဆိုပြီးတော့တရက်နောက်ရွှေ့လိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ရှိသမ္မတဥဟူရူကယတာက မဲ 54.3 ကိုင်လုံးနဲ့တိုက်ခန့်ဥဒင်းကကိုနိုင်ရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကဩဂုတ်လ17ရက်နေ့တုန်းကကြေညာခဲ့ပါတယ်။ဥဒင်းကကတော့မဲ 44.8 ကိုင်လုံးရတယ်လို့ဆိုပါတယ်။ရိုင်လောက်တင်းကကတော့ရွေးကောက်ပွဲရလတ်ကိုသူလက်မခံဘူးလို့ပြောဆိုပြီးမဲရလတ်ကိုတရားရုံးမှာဖြေရှင်းမယ်လို့ဆိုထားပါတယ်။ကြေညာသမ္မတရွေးကောက်ပွဲရလတ်တွင်ရက်တက်ဖွဲ့တွေကနေပြီးတော့တကယ့်အကြီးစံအစ်စ်တွေသုံးဆွဲပြီးဖြစ်ခတ်ခဲ့လို့လူ24ဦးသေဆုံးခဲ့တယ်လို့ကြေညာလူခွင့်ကော်မရှင်ကပြောထားပါတယ်။
အီရန်နဲ့ဆီးရီးယားတို့မှာဘာသာရေးအစိုးရတွေကနယ်မြေတွေထိမ့်ချုပ်မှုဆုံးရှုံးနေတဲ့ကြားက IS Islamic ဆွန်းရောက်တဲ့ပုံတွေဟာဘာသာရေးလူနည်းစုတွေနဲ့တိုင်းရင်းအတိုက်ခံအုပ်စုတွေပေါ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့အမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကဆွဲလိုက်ပါတယ်။ IS တွေဟာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ယာစွေးမှုတွေအထင်ရှားကျူးလွန်နေတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကပြောခဲ့ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း196နိုင်ငံတို့ရဲ့ဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစဉ်ခံစားကိုနိုင်ငံသားကြီးဌာနကထုတ်ပြန်ရမှာ Tillerson ကဘာသာရေးနှိပ်ကွပ်မှုနဲ့တိခွန်နိုင်မှုအားနည်းတာဟာကမ္ဘာပေါ်မှာတည်တာနေစေဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံတွေကတော့ Iran, Saudi Arabia, Turkey, Bahrain, တရုတ် Pakistan နဲ့ Sudan တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုးကွယ်မှုကြောင့်အကျဉ်းကျတာကိုမြတ်တာနှောက်ရက်ဟန်တားတာတွေပြုလုပ်နေတဲ့အကြောင်းတယ်လီဆန်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာဈေးနိုင်ငံဆင်းရဲနေတဲ့မှာရှိနေကြောင်းမနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့2016ခုနှစ်အစဉ်ခံစာမှာဖော်ပြထားပါရှင
်။ UAE American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932ငါစိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 618ငါဒုတိယနာရီဘက်မှာဆိုင်လန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American Fan မြန်မာဘက်ကနိုင်ငံတကာထိတ်တန့်ရောက်တဲ့တွေ့ရင်ကိုဆက်ပြီးတော့ကြေညာနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေပါဝင်အိန္ဒိယနိုင်ငံတွင်တရားမဝင်နေထိုင်နေကြသူတွေကိုနေရရင်းကိုပြန်ပို့ဖို့အိန္ဒိယအစိုးရဘက်ကစီစဉ်နေတာနဲ့ပတ်သက်ပြီးတော့ Human Rights Watch လို့ခေါ်တဲ့လူခွင့်စောင့်ကြည့်မှုအဖွဲ့ကအပြစ်တင်ဝေဖန်လိုက်ပါတယ်။ဒုက္ခသည်တွေကိုပြန်ပို့မဲ့အိန္ဒိယအစိုးရရဲ့လုပ်ရဟာနိုင်ငံတကာဥပဒေနဲ့လည်းမကိုက်ညီဘူးလို့ Human Rights Watch အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံဟာကုလသမဂ္ဂရဲ့လူခွင့်ကောင်စီအဖွဲ့ဝင်တနိုင်ငံဖြစ်ပြီးအိန္ဒိယနိုင်ငံအတွင်းရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာပြည်ပြန်ပို့မဲ့ကိစ္စမှာမြန်မာပြည်ဟာသူတို့အတွက်လုံခြုံတဲ့နိုင်ငံမဟုတ်ဘူးလို့ Human Rights Watch အဖွဲ့ရဲ့အာရှာရေးတာဝန်ခံဂျွန်စစ်တန်ကယူအေမြန်မာပိုင်းကိုပြောပါတယ်ရိုဟင်ဂျာမွတ်စလင်4000လောက်ကိုအိန္ဒိယနိုင်ငံကနေပြန်ပို့ဖို့စီစဉ်နေတာဖြစ်ပြီးအိန္ဒိယနိုင်ငံ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှမှတ်ပုံတင်ထားတဲ့ရိုဟင်ဂျာဥယျာဉ်က16500ရှိပါတယ်ဒီအကြောင်းပြည်စုံကိုရှားဖောင်ကနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်
မြောက်ကိုရီးယားရဲ့ဒုံးလက်နဲ့အစီအစဉ်နဲ့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့အငင်းပွားပွဲပိုင်ဆိုင်မှုထုတ်ပြန်ချက်တွေနဲ့ပတ်သက်လို့တင်းမာမှုတွေကြားကအမေရိကန်နဲ့တရုတ်စစ်ဘက်ဆိုင်ရာအစ်မြင့်ရရှိတွေဟာနှစ်နိုင်ငံဆက်သွယ်ရေးတိုးမြင့်စေမယ့်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နိုင်ငံတို့အနေနဲ့ခက်ခဲတဲ့ကိစ္စရဲ့အများအပြားကိုဖြေရှင်းရဖို့လိုအပ်တဲ့အကြောင်းလဲတရုတ်ဗိုလ်ချုပ်ဖန်ဟွီးနဲ့တူပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာအမေရိကန်ပူးတွဲစစ်ဦးစီးအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့တို့ကပြောခဲ့ပါတယ်။ပူတွဲမဟာဗျူဟာအခြေတင်ဆွေးနွေးမှုလုပ်ငန်းစဉ်သဘောတူညီမှုကိုအင်္ဂါနေ့ကလက်မှတ်ရေးထိုးခြင်းအဖြစ်နှစ်နိုင်ငံစစ်တပ်တွေကြားယုံကြည်မှုနဲ့နားလည်မှုကိုတည်ဆောက်ဖို့တကားဖွင့်ပေးရာရောက်ခဲ့တဲ့အပြင်အခုလိုအဓိပ္ပာယ်ရှိရှိဆွေးနွေးခြင်းအဖြစ်မြောက်ကိုရီးယားရဲ့ရန်စားမှုတွေတိုးလာနေတဲ့အခုလိုအရေးကြီးတဲ့အချိန်မျိုးမှာအထင်မြင်လွဲမှားမှုအန္တရာယ်ကိုရော့ချရမှာအတုံးဝင်လိမ့်မယ်လို့ကာကွယ်ရေးအစိုးရအရာရှိတအုပ်ကလည်း VOA ကိုအင်္ဂါနေ့ကပြောပါရယ်ဧပြီလကတရုတ်သမ္မတရှင်ချင်းပင်နဲ့သမ္မတထရမ့်တို့နဲ့အတူနှစ်နိုင်ငံစစ်ခေါင်းဆောင်တွေဖြစ်တဲ့ဗိုလ်ချုပ်ဖန်နဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်တို့တွေ့ဆုံပြီးရဲ့နောက်အင်္ဂါနေ့ကဗိုလ်ချုပ်ကြီးဒန်ဖို့နဲ့တွေ့ဆုံမှုဟာနှစ်နိုင်ငံစစ်ဖက်အစိုးရဆုံးတွေ့ဆုံမှုပဲဖြစ်ပါရယ်ရှင
်မြောက်ကိုရီးယားနိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်တွင်မစ်ဆိုင်းဒုံးလက်နက်နည်းပညာတွေထူးထူးခြားခြားတိုးတက်မှုရှိလာခဲ့တယ်လို့တင်းနာနေတုန်းကထုတ်ပြန်တဲ့အစီအကံတစ်စောင်းမှာဖော်ပြထားပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတွေကတရားမဝင်ဖွဲ့စည်းတွေကနေတဆင်ရရှိတဲ့ဆိုဗီယက်ပုံစံဆက်ပစ္စည်းတွေကြောင့်အခုလိုမျိုးအောင်မြင်မြင်လှုပ်ဆောင်လာနိုင်တယ်လို့လဲဆိုပါတယ်။2016ခုနှစ်တွင်တိုက်ချင်းပြစ်ဒုံးကြီးစမ်းသပ်ပစ်လို့မှုတွေအကြိမ်ကြိမ်အောင်မြင်ဖြစ်ခဲ့ပြီးနောက်ပိုင်းမြောက်ကိုရီးယားအနေနဲ့မစ်ဆိုင်းဒုံးကြီးစမ်းသပ်မှုတွေထူးခြားခြားအောင်မြင်လာခဲ့တာလို့ဝါရှင်တန်ခြေစိုက်နိုင်ငံတကာမှာပြူဟာရေးရာဌာနဒုံးလက်နက်ကာကွယ်ရေးဆိုင်ရာအစ်မြင့်သူတည်သည်မိုက်ကယ်အယ်လ်မင်းကရေးသားထားတဲ့ အဲ့ဒီအစီအခံမှာဖော်ပြထားတာပ
ါနောက်ဆုံးရသတင်းတွေကိုကိုကျောင်းလွင်နဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုတွေရှိနေတဲ့နိုင်ငံတွေစီးရင်မှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပြီး CPCCountry of Particular Council လို့ခေါ်တဲ့အထူးစိုးရင်ပွဲရနိုင်ငံအဖြစ်သတ်မှတ်ခံထားရဖြစ်ကြောင်းမြန်မာထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီအခံမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့လက်နက်ရောင်းဝယ်မှုအမေရိကန်ကပိတ်ပင်ထားတာကိုဆက်လက်ပြီးထားရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အပြည့်အစုံကတော့မိုက်အင်ဂျင်နိုင်ကဆက်လက်တင်ပြမှာပါရှင်
။ကမ္ဘာတဝန်းနိုင်ငံပေါင်း196နိုင်ငံတို့ကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016နှစ်ပတ်လည်အစီအခံစာကိုအင်္ဂါနေ့ကထုတ်ပြန်ရမှာဝင်းဂျီရက်စ်တယ်လာဆန်ကဘာသာရေးလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် Religious persecution and intolerance remains far too prevalent. Almost 80% of the global population live with restrictions onOr hostilities to limit their freedom of
religion. ဘာသာရေးနှစ်ကုန်းနဲ့စီခံနိုင်မှုနှဲပါခြင်းဟာဒီကနေ့စိတ်ကိုထင်ရှားနေဆဲဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့80%ခန့်နီးပါးဟာဘာသာရေးကန့်သတ်မှုတွေဘာသာရေးအခြေခံတဲ့ရန်လိုမုန်းထားမှုတွေအောက်မှာနေထိုင်ကြရတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုကိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိရင်တည်ငြိမ်မှုနှဲပါမယ်။လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေမယ်။အစွန်းရောက်တွေကအခွင့်အရေးယူပြီးခြေကုပ်ယူရမှာဖြစ်ပါတယ်။ဒီအခြေအနေကိုကျွန်တော်တို့အနေနဲ့လေ့လာစုမထားနိုင်ပါဘူး။ကမ္ဘာတစ်ဖက်ဘာသာရေးလွတ်လပ်မှုတုတ်တက်စေဖို့ဒီအခြေအနေကိုဆမ်ဒါထရမ်အစိုးရဖြည့်ဆင်းပေးဖို့စံတိတ်ချန်ခိုင်မာပါတယ
်။ဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံတွေကတော့အီရန်၊ဆော်ဒီအာရေဗျ၊တူရကီ၊ဘာရိန်၊တရုတ်၊ပါကစ္စတန်နဲ့ဆူဒန်တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုးကွယ်မှုကြောင့်အကျဉ်းချတာ၊ကုမြတ်တာ၊နှောက်ယှက်ဟန်တာတာတွေပြုလုပ်နေတဲ့အကြောင်းဝန်ကြီးတယ်လာဆန်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာဆဲနိုင်ငံစည်းင်းထဲမှာရှိနေပါတယ်။2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှု၊သူတို့ကိုးကွယ်တဲ့ဘာသာရေးအဆောက်အုံတွေဖြိုချဖျက်ဆီးခံရမှု၊ဘာသာရေးမုန်းတိအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေရဲ့လုံခြုံရေးကိုဥပဒေအရအကာအကွယ်ပေးဖို့အားနည်းနေစေဖြစ်ကြောင်းမြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုဆိုင်ကလည်းပြောပါတယ
်။ဘာသာရေးအစိုးရရဲ့အစိုးရကလည်း NLD အစိုးရကိုတိုးတိုးဆန်းတဲ့အပိုင်းတွေကတော်တော်လေးများလာတယ်။အခုဘယ်လောက်ထိအခြေအနေဖြစ်လာတော့ဆိုတော့တခြားအရင်းမြစ်တွေတော့ဆိုရင်နေရီနေရီမှာဖြစ်လာရတာနေပြီးတော့မှအခုဒီနေ့2019ခုနှစ်တည်းမှာနော်ရန်ကုန်မြို့ရဲ့ထီကိုဝင်လာတဲ့အနေထားကိုရှိတယ်။ကျွန်တော်တာကီတာမှာဖြစ်တယ်။နောက်ပြီးတဲ့အခါကျတော့ဒီတောင်ညွန့်မှာဖြစ်သွားတယ်ပေါ့နော်။နောက်ဒီပင်လယ်ညွန့်ဘက်မှာဆိုရင်လည်းအဲ့လိုကြိုကြားကြိုကြားလေးဖြစ်လာတာရှိတယ်။ဒါပေမဲ့အဲ့လိုဖြစ်လာတဲ့ဖြစ်စဉ်တွေပေါ်မှာအစိုးရဘက်ကကင်တယ်မှုအပိုင်းအရတော့အခုချိန်ဒီအားနည်းနေသေးတာကိုတွေ့ရတယ်ပေါ့။တာကီတာမှာဖြစ်သွားတဲ့ကိစ္စမျိုးဆိုရင်တကယ်တကယ်ဆိုရင်အစိုးရတရားဥပဒေနဲ့တိတိယောက်ယောက်ကိုတူနေတဲ့ထိန်းသိမ်းလို့ရပါရဲ့နဲ့သူ့အနေနဲ့မထိန်းသိမ်းနိုင်ခဲ့တဲ့အခြေအနေမျိုးကိုတွေ့တယ်။အဲ့တော့ဒီလိုမျိုးတွေဖြစ်လာတဲ့အပေါ်မှာတစ်ဖက်ကလည်းပူပူပြီးတော့မှသူကဟိုအကဲဆန်းလာတဲ့ပုံစံမျိုးကိုတွားတွေ့ရတယ
်။အလားတူလူနည်းစုကိုးကွယ်တဲ့ဘာသာရေးဖျားရှိခိုးကြောင်းအဆောက်အုံတွေတိဆောက်ခွင့်မှာလည်းကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြန်မာကက်သလစ်ဖုန်းတော်ကြီးတင်မတီခရစ်ရှင်လင်းကအခုလိုပြောပါတယ်
။ဥမာကျွန်တော်တို့ဖျားကြောင်းဆောက်တဲ့အခါမှာလွတ်လွတ်လပ်လပ်ဆောက်လို့မရတာဒါကလေးတင်းတော်နဲ့ပြောတာနော်ပြီးတော့ကျွန်တော်ဒီစာပြင်ကြောင်းနေဖွင့်တဲ့အခါမှာဒီကရမလိုလက်လက်ဒီမိုကရေစီမရခင်ကလေးပိတ်မရှိခဲ့သေးတာ
အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016ခုနှစ်အစိုးရခန်းစာမှာမြန်မာနိုင်ငံမှာဘာသာရေးပွဲတော်တွေနဲ့ပတ်သက်လို့ခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဖော်ပြထားရမှာအစ္စလမ်ဘာသာဝင်တွေရဲ့တမန်တော်နေ့အခမ်းအနားကိုနှစ်ပေါင်းများစွာကျင်းပနိုင်ခဲ့ပြီးမြဲအခုနောက်ပိုင်းအခက်အခဲတွေရင်ဆိုင်ရတဲ့အခြေအနေကိုတော့ကိုရှိုင်းကအခုလိုပြောပြပါတယ
်ဒီအစ္စလမ်ဘာသာဝင်တွေရဲ့ကျွန်တော်ရဲ့ဒီတမန်တော်နေ့အခမ်းအနားပေါ့ဒါနှစ်ဆယ်နှစ်တန်ဟူရှေးဘင်းနည်းနဲ့ဒီလက်ထက်ကလေးရနေပြီးတော့မှတနိုင်ငံလုံးကျင်းပလာကြတာပေါ့အဲ့တော့ဒီတမန်တော်နေ့အခမ်းအနားကိုဆိုရင်နောက်ပိုင်းမှာဒီမြို့ချအမိခံအဖွဲ့တွေကနေပြီးတော့မှလာရောက်တားဆီးတယ်သူတို့ကနေပြီးတော့မှဒီအုံနဲ့လာပြီးတော့မှဆန့်ကျင်ဆန္ဒပြရတယ်လို့ပြီးဆိုရင်အစိုးရဘက်ကနေပြီးတော့မှဒီဟာကိုဒီပွဲကိုပိတ်သိမ်းပေးဖို့ဆိုပြီးတော့မှလုပ်လာတယ်။ဆိုတော့ဒါကလုံးဝတရားမျှတမကြဘူး။တရားဥပဒေနဲ့လည်းလုံးဝကိုမီးမြှုပ်ဘူး
။အစိုးရခန်းစာရဲမှာ2016ခုနှစ်အတွင်း ပါဒာရေးအကြမ်းဖက်မှုတွေတဲ့ထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ဂျွန်လာကပကိုးတိုင်းဝေါ်မြို့နယ်တရဲသမိုင်းကျေးရွာမှာအစ္စလာမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဇူလိုင်လမှာကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီဘလီဝစ်ပြူကျောင်းအဆောက်အုံကိုရာချီတဲ့လူအုပ်ကမိရှုဖြတ်စည်းခဲ့တာတွေကိုဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေရဲ့အခြေအနေနဲ့ ထဲကစလို့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး CPC လို့ခေါ်တဲ့အထူးစိုးရိမ်နေရစဉ်နိုင်ငံစင်းတက်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလမှာအမေရိကန်နိုင်ငံသားဝင်ကြီးဌာနကလက်နက်ရောင်းချတဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့အတူမြန်မာနိုင်ငံကို CPC နိုင်ငံအဖြစ်ပြန်ပြီးတက်မှတ်ခဲ့ကြောင်းအစိုးရခန်းစာကဖော်ပြထားပါတယ်ရှင်။
မရင်ချင်းနိုင်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့အိန္ဒိယကဒုက္ခသည်တွေကိုနေရရင်ပြန်ပို့မဲ့ကိစ္စလူခွင့်ရရဲ့အမြင်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအပါအဝင်အိန္ဒိယနိုင်ငံအတွင်းမှာတရားမဝင်နေထိုင်ကြသူတွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတာနဲ့ပတ်သက်ပြီးHRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုပြန်ပို့မဲ့အစီအစဉ်ဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီကြောင်းလဲ HRW အာရှရေးရာတာဝန်ခံကပြောပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဆက်လက်ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်4000အပါအဝင်အိန္ဒိယနိုင်ငံအတွင်းတရားမဝင်နေထိုင်ကြသူတွေကိုဌာနေပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယဒုတိယပြည်ထရေးဝန်ကြီးခိုင်ရန်ဂျီဂျီဂျူကပြီးခဲ့တဲ့သတင်းပတ်ကုံတုန်းကလွှတ်တော်မှာပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံအနေနဲ့အခုလိုစီစဉ်တာဟာတိုက်ကိုဆိုးဝါးပြီးလက်ခံနိုင်စရာကိစ္စမဟုတ်ဘူးလို့ Human Rights Watch လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ John Sifton ကအခုလိုပြောပါတယ
်။ It's outrageous that India would send back Rohingyas to Burma. India is a member of the UN Human Rights Council.
ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့အိန္ဒိယဘက်ကပြောတာဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။အိန္ဒိယဟာကုလသမဂ္ဂလူခွင့်ရေးကောင်စီဖွဲ့ဝင်နိုင်ငံဖြစ်ပါလေ။ဒီကောင်စီကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအကြမ်းဖက်ခံရမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းနယ်ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဆွေလွတ်ဖို့ဆုံးဖြတ်ချက်ချခဲ့တာလည်းဖြစ်ပါလေ။လက်ရှိမှာရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့နိုင်ဖို့မြန်မာနိုင်ငံဟာသူတို့အတွက်လုံခြုံတဲ့နိုင်ငံမဟုတ်ပါဘူး။အဲဒါကြောင့်အိန္ဒိယဘက်ကအခုလိုစီစဉ်တာဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။
လူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာအချက်လက်ရှာဖွေရေးအဖွဲ့ဆီလိုဖို့အိန္ဒိယနိုင်ငံကလူခွင့်ရေးရှင်းနေ Miss Indira Jaisinghe ဦးဆောင်တဲ့အဖွဲ့ဝင်3ဦးပါအချက်လက်ရှာဖွေရေးအဖွဲ့ကိုမေလတုန်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဇွန်လမှာတော့ဒီအဖွဲ့ကိုပြင်ဆင်ဖွဲ့စည်းရမှာအိန္ဒိယကလူခွင့်ရေးရှင်းနေအစားအင်ဒိုနီးရှားလူခွင့်ရေးရှင်းနေလည်းဖြစ်မြောက်ကိုရီးယားဆိုင်ရာအထူးဆောင်သင်းစစ်ဆေးမှုလည်းဖြစ်ခဲ့တဲ့အင်ဒိုနီးရှားကမာဆူကီဒါရူစမန်ကိုအစားထိုးလိုက်ပါတယ်။အိန္ဒိယနိုင်ငံအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေဒုက္ခသည်ဖြစ်မပုတ်တင်ထားတဲ့ရိုဟင်ဂျာမွတ်စလင်ဥယေ 16,500 လောက်ရှိပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာကုလသမဂ္ဂရဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေကိုပြန်ပို့မှာဖြစ်ကြောင်းအိန္ဒိယဒုတိယပြည်ထရေးဝန်ကြီးကသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံJohn Sifton ကအခုလိုပြောပါတယ
် It is a well established principle of international law regardless of whether you signed the refugee convention or not
နိုင်ငံကမှာအခိုင်အမာချမှတ်ထားပြီးသားဥပဒေဖြစ်တဲ့ဒုက္ခသည်များဆိုင်ရာစာချုပ်ကိုလက်မှတ်ရေးထိုးထားသည်ဖြစ်စေမရေးထိုးထားသည်ပဲဖြစ်စေအဖိနှိပ်ခံရဖို့တွေ့ကြတဲ့နိုင်ငံကိုအတင်းပြန်ပို့မယ်ဆိုတာတရားမဝင်ပါဘူးအဲဒါကြောင့်အိန္ဒိယကလက်မှတ်မရေးထိုးထားသေးဘူးဆိုပြီးတော့ထောက်ပြတဲ့အချက်နောက်ကွယ်မှာပုံနေလို့မရပါဘူးဥပဒေရပြန်ပို့နိုင်တဲ့စိုးအုံတော်မှဒါဟာလုတ်တင်တာမဟုတ်တဲ့အတွက်လူတွေရဲ့အသက်အန္တရာယ်ကိုကြောက်စီမှဖြစ်တာမို့အိန္ဒိယအတွက်ရှက်ဖို့ကောင်းတဲ့လုပ်ရကြည့်ပါအဲ့ဒေတာမှာရခိုင်နဲ့ရိုဟင်ဂျာအကြတင်းမာမှုတွေရှိနေပြီးတော့မတည်ငြိမ်သေးတဲ့အပြင်လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတာပ
ါအလားတူအိန္ဒိယနိုင်ငံဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးထားပေမဲ့လည်းတရားဝင်မှပုံမတင်ထားတဲ့ဒုက္ခသည်တွေကိုမိမိတို့အရေးယူအပြစ်ပေးခံရနိုင်တဲ့နိုင်ငံတွေစီကိုပြန်ပို့ဖို့ဆိုတာမဖြစ်နိုင်ဘူးလို့မနေ့တုန်းကပဲနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကပြောဆိုခဲ့တာဖြစ်ပါတယ်
ဒုက္ခသည်တွေကိုနေရပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့နဲ့စကားပြောဆိုထားပြီးဖြစ်ကြောင်းလည်းအိန္ဒိယနိုင်ငံကပြီးခဲ့တဲ့တောက်ကြနေ့မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်အမတ်ကိုအိန္ဒိယအစိုးရကအကြောင်းကြားထားတာပဲရှိပြီးနှစ်ဖက်အစိုးရကြားပြောဆိုတာတွေမရှိသေးဘူးလို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့သတင်းတွေမှာတွေ့တော့မြင်ကြည့်တော့သူတို့ဘက်ကနေပြီးတော့အိမ်ထဲမှာရှိတဲ့မြန်မာတမန်ကြီးကိုပြောရတာတို့ပြီးရတာပေါ့နော်အဲ့ပေါ်မှာတော့ကျွန်တော်တို့ဆက်ပြီးတော့ပြောရမယ်ကိစ္စတွေအများကြီးရှိပါတယ်တော်တော်တယ်တော့ဒီလောက်ပဲဆိုနိုင်တယ်တော်တော်ကျွန်တော်တို့နိုင်ငံခြားမှာဒီကိစ္စတရားဝင်ပေါ့နော်ဆွေးနွေးနေနိုင်တာမရှိသေးပါဘူ
း HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ John Sifton ကတော့အိန္ဒိယနိုင်ငံနဲ့အလားတူပဲဒုက္ခသည်တွေရှိနေတဲ့နိုင်ငံတွေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်မလေးရှားနဲ့ထိုင်းနိုင်ငံတွေမှာလည်းဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့စီစဉ်နေတာဖြစ်တဲ့အတွက်ဒီနိုင်ငံတွေအားလုံးဟာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတွေ့ဆုံစကားပြောဆိုညှိနှိုင်းကြဖို့နဲ့ပြဿနာအရင်းခံကိုရှာဖွေကြဖို့လိုကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ Writers တင်းဌာနကိုအရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တောင်းဆိုချက်ကိုတင်ပြပေးပါမယ်ရန်ကုန်မြို့တွင်တည်ယူပို့ဆောင်ရေးအတွက် YBS Bus ကားတွေတင်သွင်းတာမှာပွင့်လင်းမြင်သာမှုမရှိတာနဲ့ပတ်သက်လို့ Writers တင်းဌာနရဲ့သတင်းရေးသားဖော်ပြချက်ဟာအစိုးရအဖွဲ့ကိုအထင်အမြင်လွဲမှားစေနိုင်တာကြောင့်စီးစစ်အရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတိုင်ကြားခဲ့ပါတယ်ဒီအကြောင်းပြေဆုံးလို့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်အများပြည်သူသေယူပို့ဆောင်ရေးစနစ် YBS အတွက်ဘတ်ကားအစီးရေ2000ကျော်ကိုအမေရိကန်ဒေါ်လာတန်း100ကျော်တင်းနဲ့ဝယ်ယူဖို့လုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိကြောင်းဖော်ပြထားတဲ့ Writer သတင်းဌာနရဲ့သတင်းဆောင်ပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တိုင်ကြားချက်အပေါ်ပြန်လည်စစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်ကျွန်တော်တို့မှမူရှိပါတယ်သတင်းကိုရေပုံရေးသားနေပေါ့သတင်းသမားတယောက်ရဲ့လိုင်းနာနဲ့ကျင်းဝပေါ့အဲ့ဒီတိုင်းရှိသေးလားမရှိသေးလားတခုကပြောရတဲ့အတိုင်းနေနာချက်တွေရှိလားမရှိလားအဲ့ဒီဟာကိုကျွန်တော်စစ်ဆေးသွားပါပါခင်ဗျာဆုံးပြီးတော့သူကတော့သူကနေနာကြီးသူ့အဆိုအဖွဲ့ကိုနေနာကြီးတော့နိုင်ငံအုပ်ချုပ်နေတဲ့အစိုးရအပေါ်မှာအပြင်းအထန်လေးမျိုးဖြစ်ပေါ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါမျိုးသူတိုင်တာထားတဲ့တိုင်ကြချက်အပေါ်မှာလေကျွန်တော်တို့လုပ်စုလုပ်နေရအဲ့လိုအတိအကျထောက်ပြခံရပါတယ်ဘယ်ချက်လဲဒီ point နဲ့အဲ့ဒါအတွက်ကျွန်တော်တို့အဲ့ဒီဟာလေးကိုသင်ပြဖို့ကျွန်တော်ပြောထားပါတယ
် Writer သတင်းဌာနရဲ့ရေးသားဖော်ပြချက်ဟာဝင်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ကိုထိခိုက်နစ်နာစေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဦးဖြိုးမင်းသိန်းရဲ့တိုင်ကြားချက်ကိုဩဂတ်လ14ရက်နေ့တင်းလာနေမှာသတင်းမီဒီယာကောင်စီကလက်ခံရရှိပြီးဒီတိုင်ကြားချက်နဲ့ပတ်သက်လို့ဒီကနေ့အရေးပေါ်အစည်းအဝေးပြုလုပ်ခဲ့တာဖြစ်ပါတယ် Writer သတင်းဌာနရဲ့သတင်းဆောင်ပါမှာတော့ခမန်းချီအမေရိကန်ဒေါ်လာတန်းတရာကျော်တဲ့နဲ့တရုတ်နိုင်ငံကဘတ်ကားအစီးရေ2000ကျော်တင်သွင်းမှုဟာ NLD ပါတီတွင်စိတ်ဝမ်းကွဲမှုကိုဖြစ်စေသလိုတရုတ်ကုမ္ပဏီတွေနဲ့နိုင်ငံကိုဆယ်စုနှစ်ချီဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်နဲ့ဆက်နွယ်တဲ့စီးပွားရေးသမားတယောက်ကြားသဘောတူညီခဲ့တဲ့ဘတ်ကားတင်သွင်းမှုဟာအနောက်နိုင်ငံကတန်တမန်တွေနဲ့ဆက်ဆံရေးကိုအထင်ငယ်ဖြစ်စေတဲ့အကြောင်းဖော်ပြထားတာပါရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တွေအနေနဲ့လည်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်ခဲ့မှုပါတယ်ရန်ကုန်တိုင်းအစိုးရအနေနဲ့တရုတ်အစိုးရစီကဘတ်ကားဝယ်ယူတင်သွင်းတာနဲ့ပတ်သက်လို့လွတ်တော်ကိုအသေးစိတ်ချပြတာမျိုးမရှိတာမို့အစိုးရရဲ့ YBS စနစ်အကောင့်ထဲပေါ်ဆောင်ရွက်မှုအပေါ်အားမရဘူးလို့ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်လွတ်တော်အမတ်ဦးကျော်စရာကပြောပါတယ
်ကျွန်တော်တို့ကြည့်တော့တော့ဝီးကျူကြီးကကျွန်တော်တို့ GDG ဝယ်တယ်ပေါ့ဒီကားတွေကလေကျွန်တော်ကြည့်တော့တော့တရုတ်ကမ္ဘာကြီးနဲ့ကိုကပို့ဝင်ရင်းနှီးမှုနဲ့သူတို့ဝယ်ကြတာပေါ့ဗျာဝယ်ကြတော့ပွင့်လင်းမြင်သာမှုဆိုတာကွာဒီဟာပဲကျွန်တော်တို့ချပြတာအဲ့ဒါဝယ်ပြီးဝယ်တဲ့ဟာကိုတော့ကျွန်တော်တို့အသေးစိတ်ရှင်းပြတာလို့ဘာလို့မရှိဘူးပေါ့နော်အဲ့ဒီဒူးကြီးနဲ့ပဲကျွန်တော်တို့အဲ့လောက်ပဲကျွန်တော်ပြီးထားတာကိုပွင့်လင်းမြင်သာမှုမရှိဘူးလားဆိုတော့ပွင့်လင်းမြင်သာမှုကအားနေပါတယ်ကျွန်တော်လည်းဒီသူ့ရဲ့ဒီလုံဆောင်ချက်ဒီ YBS လုံဆောင်ချက်ကိုလို့လည်းအားမလို့အားမြဖြစ်ပါတယ်ဆိုတာလို့ဆိုကျွန်တော်မှတ်ချက်ပြီးရင်ပါလေ
YBS ဘတ်ကားတွေကိုတရုတ်နိုင်ငံကနေတင်သွင်းမှုမှာတပါတီအာနာရှင်စနစ်မဆလာအစိုးရဦးနေဝင်းရဲ့မြေဖြစ်သူကိုကျော်နေဝင်းပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဦးကျော်စီရကအခုလိုမှတ်ချက်ပေးပါတယ
်နိုင်ငံရေးအကြည့်ရင်တော့ဒါကျွန်တော်တို့ကနာမည်တော့မပြောတော့ပါဘူးကြာကျွန်တော်နိုင်ငံရေးအရာကြည့်ရင်နိုင်ငံရေးရဲ့ပုံရိပ်အရာကြည့်လို့ရှိရင်ဒီကိစ္စဟာကျွန်တော်တို့မဖြစ်သင့်ဘူးဆိုတော့မှတ်ချက်ကိုပဲကျွန်တော်ပြချင်ပါတယ်ကျွန်တော်ကမပြချင်ပါဘူးကျွန်တော
်တရုတ်နိုင်ငံကနေဘတ်ကားတင်သွင်းဖို့အတွက်တရုတ်မြန်မာနိုင်ငံကြားဧပြီလ17ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်နိုင်ငံထုတ်ယူထွန်းနဲ့အန်ခိုင်အမျိုးအစားဘတ်ကားတွေတင်သွင်းလာတာဖြစ်ပါတယ်။အာနာရှင်ဦးနေဝင်းရဲ့မြေဖြစ်သူပိုင်တဲ့ Omni Focus ကုမ္ပဏီကတော့တရုတ်နိုင်ငံပိုင် Pechi Photon Motor ကုမ္ပဏီကနေဘတ်ကားတွေဝယ်ယူတင်သွင်းလာတာပါ။ပ ပြည်ခဲ့တဲ့အစိုးရအဆက်ဆက်နာမည်ဆိုးနဲ့ကြေကြာခဲ့တဲ့မထတာစနစ်ကိုဇန်နဝါရီ15ရက်နေ့ကဖျက်သိမ်းပြီးအများပြည်သူသိယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့ပေမဲ့လည်း YBS စနစ်ဟာထူးခြားတဲ့ပြောင်းလဲမှုမဟုတ်ဘူးလို့အများစုကဝေဖန်နေကြတာလည်းဖြစ်ပါရဲ့ရှင်
အမေရိကန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဗိုလ်ချုပ်ကြီးဂျိုးစတန်ဖို့ရဲ့အာရှခီးစဉ်အကြောင်းကိုတင်ပြပေးပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကြောင့်ဒေသတွင်းနိုင်ငံတွေတင်မကအမေရိကန်ပါဝင်ကမ္ဘာတဝန်းကပါလုံခြုံရေးအရစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီအချိန်မှာပဲအမေရိကန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးဂျိုးစတန်ဖို့ကတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတွေစီကိုထွက်ခွာပြီးကိုရီးယားကျွန်းဆွယ်ရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးမှုတွေလုပ်နေပါတယ်။သူရဲ့ခီးစဉ်ကနောက်ဆုံးထူးခြားချက်တွေအကြောင်းကိုတော့ကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပူရက်စေဦးစီးအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့နေ့တုန်းကတရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်လာတဲ့အချိန်မှာတရုတ်တပ်မတော်ကစီးရဲပြခန်းထားနဲ့ကြိုဆိုနေတဲ့အတမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့ချင်းချောက်မှုတွေကိုဖြေရှင်းမှုစူးစမ်းမှုတရအနေနဲ့အာရှသုံးနိုင်ငံကိုဗိုလ်ချုပ်ကြီးဒန်ဖို့ခီးထွက်ခဲ့တာပါတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်စေဦးစီးချုပ်များရဲ့အကြီးအကဲဖန်ဖန်ဟွီနဲ့ဗိုလ်ချုပ်ကြီးဒန်ဖို့တို့ဘေကျင်းမြို့မှာမနေ့ကတွေ့ဆုံခဲ့ကြပြီးအထူးသဖြင့်မြောက်ကိုရီးယားကိစ္စလိုသတိထားကင်တွယ်ရမယ့်ကိစ္စတွေအပါအဝင်အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ဆက်သွယ်မှုတွေတိုးမြင့်လာအောင်ရည်ရွယ်ပြီးလှုပ်ဆောင်ကြဖို့သဘောတူလက်မှတ်တွေရေးထိုးခဲ့ကြပါတယ်။ဒီနိုင်ငံသဘောတူညီမှုတွေရဲ့အသေးစိတ်အချက်အလက်တွေနဲ့ပတ်သက်တဲ့လှုပ်ထုံးလုံနီကိစ္စတွေကိုနိုဝင်ဘာလကျလို့ရှိရင်အမေရိကန်ပြည်အောင်စုမှဆက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ
်။中方对你这次来访高度重视，我们为您安排了一系列的重要。
ဗိုလ်ချုပ်ဂျိုးဒန်ဖို့အခုလိုရောက်ရှိလာတာကိုတရုတ်နိုင်ငံဘက်ကအထူးပဲအလေးနဲ့ထားပါတယ်။အရေးကြီးတဲ့ဆွေးနွေးမှုတွေကိုလည်းကျွန်တော်တို့စီစဉ်ပေးထားပါတယ်။မြောက်ပိုင်းတိုင်းမှာရှိတဲ့စီးရေးလေးချင်းမှုတခုကိုလည်းတွားရောက်ကြည့်ရှုနိုင်အောင်စီစဉ်ထားပါတယ်။ဒီလိုစီစဉ်တွေကိုကြည့်ချင်းအဖြစ်ဗိုလ်ချုပ်ကြီးရဲ့ခီးစဉ်ဟာဘလောက်အရေးကြီးတဲ့စီစဉ်တခုအဖြစ်ကျွန်တော်တို့သဘောထားတယ်ဆိုတာကိုသိနိုင်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အကြောင်းတရုတ်ပြည်သူ့လူမျိုးရေးတပ်မတော်စီဦးစီးချုပ်များရဲ့အကြီးအကဲဖရန့်ဖရန့်ဖီကတရုတ်ဘာသာစကားနဲ့ပြောသွားခဲ့တာပါ။အမေရိကန်ဗိုလ်ချုပ်ကြီးဒန်ဖို့ကလည်းတရုတ်နဲ့အမေရိကန်ကြားခက်ခဲနေတဲ့ကိစ္စရပ်တွေကိုဖြေရှင်းသွားဖို့သူတို့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပါတယ်။
I think here we have to be honest, we have many, many difficult issues where we don't necessarily...
When we talk about it, we have to be honest with you. We have to be honest with you. We have to be honest with you. But when we look at our students, we have to be honest with our students. We have to be honest with you. We have to be honest with you. ခက်ခဲနေတဲ့ကိစ္စရပ်တွေကိုဆက်ပြီးလှုပ်ဆောင်ဖြေရှင်းသွားကြမယ်လို့အခိုင်အမာညှိနှိုင်းကြကြတာပါပဲ
။နော်ကိုရီးယားရေးကိုတန်တမန်နည်းနဲ့ဖြေရှင်းကြဖို့ပြောဆိုနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ရဲ့ပြောဆိုမှုတွေကိုတရုတ်နိုင်ငံဘက်ကအပြူသဘောဆောင်တယ်လို့မြင်ပါတယ်။တရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
我们注意到蒂勒森国务卿和马蒂斯防长文章中呢有关
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ကာကွယ်ရေးဝင်ကြီး James Mattis တို့ကမြောက်ကိုရီးယားကျွန်းဆွယ်ရဲ့ nuclear ကိစ္စကိုတန်တမန်ရေးလမ်းကြောင်းတွေကနေတဆင့်ဖြေရှင်းကြဖို့ပြောဆိုနေတာကိုအပြူသဘောဆောင်တဲ့ကောက်ချက်ချပြောကြားမှုတွေလို့သတိထားမိပါတယ်။ဒီပြောဆိုမှုတွေကနေခိုင်မာတဲ့မူဝါဒတွေအဖြစ်အမေရိကန်ဘက်ကလှုပ်ဆောင်လာဖို့ညွှန်လင့်ပါတယ်။မြောက်ကိုရီးယားဘက်ကလည်းအပြူသဘောဆောင်တဲ့အပြူမှုတွေနဲ့ပြန်ပြီးတုံ့ပြန်ဖို့တရုတ်နိုင်ငံအနေနဲ့တောင်းဆိုတိုက်တွန်းပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေနဲ့ဒုံးကျည်ပစ်လွတ်တာတွေကိုရပ်တန့်ပေးဖို့တရုတ်နိုင်ငံကတောင်းဆိုသလိုအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်နေတာတွေကိုလည်းရပ်တန့်ပေးဖို့တောင်းဆိုပါတယ်။အခုဖြစ်ရမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအားလုံးဆက်ဆက်ညှိနှိုင်းပြီးငြိမ်းချမ်းတဲ့နည်းတွေနဲ့ဖြေရှင်းတင်တယ်လို့တရုတ်နိုင်ငံကယူဆပါတယ
်။အမေရိကန်ပူးတွဲစီယူစီဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ရဲ့အာရှသုံးနိုင်ငံခီးစဉ်မှာတောင်ကိုရီးယားနိုင်ငံကိုပထမဆုံးဝင်ရောက်ခဲ့တာဖြစ်ပြီးအဲ့ဒီမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သူတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုရောက်ရှိနေတဲ့တရုတ်နိုင်ငံခီးစဉ်မှာလည်းတရုတ်စစ်ရေးနဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့သူတွေ့ဆုံမှာဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်အခုသတင်းပတ်နှောင်းပိုင်းမှာဗိုလ်ချုပ်ကြီးဒန်ဖို့ဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
။ကိုကျော်အောင်လွင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးကြတယ်ပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ bernice@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ပါရှင် VOA မြန်မာပိုင်းဗုဒ္ဓနေမနဲ့အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင
်အစိုးရဝန်ထမ်းသဘောအတိုင်းပဲပေါ့ဗျာ။သူကစီရင်ဆိုတာကကျွန်တော်တို့ဒီဝန်ထမ်းဆရာဝန်တွေကိုခန့်ထားတာ။အဲ့ဗမာနိုင်ငံမှာကကျွန်တော်တို့လူဦးရေနဲ့ချိုးချတာ
ဖြစ်တယ်။ဒါကတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်တဲ့အစီအစဉ်ထဲမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုတင်ပြပေးပါမယ်။ဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရေးကိုတရုတ်လိုလာရလားဆိုတဲ့ခေါင်းစဉ်နဲ့ဂျိုးကွန်ဘန်ဒီသားဟာဆမာကိုဒီအော်ရီယာကနှုတ်တင်ပြလိုပါတယ်။27ပင်လုံးဒုတိယအစီအစဉ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တို့ကြားတရုတ်ဝင်ရောက်ဆွေးဆက်ပြတာဟာဘာရွေကြလဲလို့မေးစရာဖြစ်နေပါတယ်။ညဉ့်ပိုင်းဖြစ်စဉ်မှာ2013လောက်ကအမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပနိုင်ငံတွေကို KIU ကဖိတ်မယ်လို့လုခတ်ပြီးတဲ့နောက်တရုတ်ကဒီအေးမှာအနိကပါဝင်လာတာဖြစ်ပါတယ်။ညဉ့်ပိုင်းကိစ္စမှာအမေရိကန်ပါဝင်လာနိုင်တဲ့အပေါ်ဒေတာရင်းသူတို့ဩဇာမှင်းမင်အောင်လုပ်ဖို့အားထုတ်မှုဖြစ်တယ်လို့တရုတ်ကမှတ်ယူပါတယ်။ဒီချိန်ကစပြီးတရုတ်ဟာဒီအေးမှာပုံမတက်တက်ကြောက်ကြောက်ပါဝင်ဖို့ကြိုးပမ်းလာခဲ့တာ။အခုနောက်ဆုံးမြောက်ပိုင်းမဟာမိတ်အဖွဲ့တွေကို27ပင်လုံးဒုတိယအစည်းအဝေးတက်ခိုင်းတာတရုတ်ကွန်မြူနတီပါတီဘိုကော်မတီဝင်စွန်တောက်မြန်မာပြည်ကိုသွားပြီးဒေါအောင်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အထိဖြစ်ပါတယ်။မြန်မာဘက်ကလည်းဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မူကြီးမင်းအောင်ဟန်နဲ့သမ္မတကြီးဦးထင်ကျော်တို့တရုတ်ပြည်ကိုအစီအစီသွားရောက်ခဲ့ကြတာပါ။ဒီထိတွေ့ဆက်ဆံမှုတွေဟာဖွံ့ဖြိုးရေးကိစ္စတွေနဲ့ဆက်နွယ်မှုအများအပြားရှိနိုင်ပေမဲ့ညီညာရေးကိစ္စမှာတရုတ်တို့အဓိကစိတ်ဝင်စားတာကတော့သူတို့နယ်စပ်တစ်လျှောက်ကတိုင်းရင်းသားအင်အားစုတွေနဲ့ပတ်သက်ပြီးတော့ဖြစ်ပါတယ်။တရုတ်ကသူတို့နဲ့ထိဆက်နေတဲ့ဒေသတွေမှာအဓိကတည်ငြိမ်အေဂျင့်မှုကိုလိုချင်ပါတယ်။သူတို့ပိုက်လိုင်းဖြတ်သန်းတဲ့နေရာတစ်လျှောက်မှာလည်းအလားတူညီညွတ်မှုကိုလိုချင်ပါတယ်။သို့သော်ကချင်ပြည်နယ်ထဲမှာဖြစ်နေသည့်တိုင်အောင်တရုတ်နဲ့ထိတွေ့ဆက်ဆံခြင်းမရှိတဲ့ဒေသတွေမှာဆရာစစ်တပ်ကထူးဆူးကြည့်ရစီနေရကြတော့တရုတ်ကလက်ဆောင်နေပါတယ်။နောက်တစ်ချက်ကတော့မြန်မာဘက်ကထွက်ပြေးလာကြတဲ့စစ်သေးဆောင်တွေကိုလည်းတရုတ်ကမကြာခဏဆူသူတို့လက်မခံဘဲညှင်းပယ်ခဲ့ပါတယ်။ဥပမာဒီနေ့အစောပိုင်းမှာကချင်းရွာသား4000လောက်ကိုတရုတ်ရဲတွေကပြန်လည်မောင်းထုတ်ခဲ့ပါတယ်။တရုတ်ဟာ UWSA ဝတ်တပ်ဖွဲ့ကိုကန် MNDAA တို့ကိုကြတော့မြန်မာအပေါ်ဖိအားပေးလို့ရနိုင်တဲ့အတွက်သူတို့ကိုအထောက်ပံ့ပေးနေတယ်လို့လူများစုကသုံးသပ်ကြတာရှိပါတယ်။အခြားတစ်ဖက်မှာလည်းမြန်မာစစ်တပ်နဲ့အဆင်ပြေလို့ရရှိနိုင်တဲ့အများအစွန်းဟာအင်မတန်ကြီးမားနေတဲ့အတွက်တရုတ်ဟာမြန်မာစစ်တပ်ရဲ့အာဏာကိုလည်းမှိမ့်မိန်သွားစေချင်တာမဟုတ်ပါဘူး။တရုတ်အနေနဲ့လည်းကုလသမဂ္ဂလိုနေရာမျိုးမှာသူတို့ကိုအကာအကွယ်ပေးထိုင်တဲ့အတွက်မြန်မာစစ်တပ်အတွက်အများကြီးအကျိုးရှိစေပါတယ်။ဒါကြောင့်လည်းဒီလိုအပြန်အလှန်ဆက်ဆက်နေတဲ့အတွက်မြန်မာညီညာရေးအပေါ်မှာနိုင်ငံတကာပါဝင်မဲ့အရေးကိုတရုတ်ရောမြန်မာစစ်တပ်ကပါမလိုလားကြတာဖြစ်ပါတယ်။မြန်မာညီညာရေးအတွက်တရုတ်ကိုအထောက်လွှင့်ရင်တော့မှတ်မယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်ခင်ဗျ။အာဆီယံကြုံရမယ့်စိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ Frontier မြန်မာမှာစူရင်ပစ်စုဝံရေးသားထားတဲ့ဆောင်းပါးတွေကမြန်မာနဲ့ပတ်သက်တဲ့အပိုင်းကိုထုတ်ထုတ်ပြီးတော့ဆက်လက်တင်ပြလိုပါရစေ။1998မှာမြန်မာကိုအာဆီယံအဖွဲ့ဝင်ဖြစ်လက်ခံဖို့ထူးဆန်းတဲ့မလေးရှားဝန်ကြီးချုပ်ဒေါက်တာမဟာသာမိုဟာမက်ဆုံဖြတ်ခဲ့တာဟာအနောက်နိုင်ငံတွေကိုအာခံပြီးလုပ်ခဲ့တဲ့လူရဖြစ်ပါတယ်။ဥသိမ်းစင်အစိုးရတက်လာတဲ့အချိန်အထိအာဆီယံကိုမြန်မာနဲ့ဆက်ဆံရကောင်းလားလို့အနောက်နိုင်ငံတွေကဖိအားပေးခဲ့ကြပေမဲ့အာဆီယံဟာမြန်မာရဲ့ဒီမိုကရေစီလမ်းပြမြေပုံကိုအခမ်းအနားထောက်ခံလာခဲ့ပါတယ်။မြန်မာပြည်မှာနာဂစ်ပုန်တိုင်းအပီတက်နာကြုံတော့နိုင်ငံတကာအကူအညီကိုလက်ခံဖို့ညှင်းဆန်နေတဲ့အခါမြန်မာစီအစိုးရကိုအာဆီယံကပဲဆွဲဆောင်ပြီးတော့လက်ခံစည်းခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံတကာဖွင့်လှစ်လာဖို့ယုံကြည်မှုရစေခဲ့တာဖြစ်တယ်လို့လည်းသုံးသပ်သူအများအပြားကဆိုကြပါတယ်။တကာဖွင့်လာပြီးရင်တော့လူဦးရေ30ကျော်ရှိတဲ့မြန်မာစီကဟာဝါရင်အာဆီယံနိုင်ငံတွေအတွက်အကျိုးဖြစ်ထွန်းမဲ့အလားအလာတွေရှိလာခဲ့ပါတယ်။သို့တော်လည်းပဲယင်းနည်းမြောက်နှံသူတွေရဲ့ယုံကြည်မှုကိုပုံမရရှိဖို့အတွက်မြန်မာနိုင်ငံဟာအမျိုးသားညီညွတ်ရေးစာနာမှုအလုံးပါဝင်နိုင်တဲ့နိုင်ငံရေးအဆောက်အအုံဖြစ်လာအောင်ပုံမူကျိုးစွာရအောင်မှဖြစ်သလိုတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးရေးလည်းလိုအပ်နေပါသေးတယ်။တရုတ်အိန္ဒိယအင်အားကြီးနှစ်နိုင်ငံကြားတက်တက်မမရပ်တည်နိုင်ဖို့လည်းအင်မတန်အရေးကြီးပါတယ်။ဒီလိုဖြစ်လာအောင်လုပ်ဖို့ကတော့မြန်မာတွေကိုယ်တိုင် လူတိုင်းအတွက်အရှုံးမရှိနိုင်တဲ့ win-win situation ဖြစ်လာအောင်လုပ်ရမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုကောက်နှုတ်တင်ပြခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ဒီပေးရပါလေ။ I N N ကအထဲမှာဆိုတော့အင်္ဂလိပ်ကလေးတွေမှာပေါ့ရှင်တိမ်နေနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်ထဲကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနေပဲ။မူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစီကြည့်ကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုသားညဦးစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒေယလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်သူစေယုံအနေနဲ့ဒီကျမ်းမာရေးဝန်ဆောင်မှုကိစ္စဖြစ်ပါတယ်ပြည်သူစေယုံတွေမှာလူနာတွေကိုစေကူတာဝန်ဆောင်မှုကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့ဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ပြည်သူစေယုံတွေမှာစေဝါစေပစ္စည်းမလုံလောက်မှုတွေနောက်ဆရာဝန်သူနာပြုတွေအတွက်လောက်ခလာစားအစအကျိုးခံစား권အားနည်းမှုတွေကလည်းရှိနေပြန်ပါတယ်လူ့ကျမ်းမာရေးအတွက်ခြေခံကြတဲ့အခုလိုမျိုးဒီပြည်သူစေယုံစီကံတွေအတွက်ဘာတွေများလိုအပ်ချက်ရှိပါလဲဒါကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်တစ်ဆက်တည်းပါပဲကျွန်တော်တို့ဒီပြည်သူကျမ်းမာရေးစနစ်နဲ့ပတ်သက်လို့လည်းသုံးသပ်ဆွေးနွေးသွားမှာပါအဓိကပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ MME က GP Society ကပါဒေါက်တာအမြင့်ဦးဖြစ်ပါတယ်လေလိုက်ပေါ်ရောက်နေပါပြီနောက်ဒုတိယတူကတော့ဒီအင်္ဂလန်နိုင်ငံ UK က Leeds University Hospital ကဒေါက်တာတက်ကုတ်ကူဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာအမြင့်ဦးကိုဖိတ်ခေါ်ကြပါတယ်ဆရာကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ခုနကပြောသွားလို့ပါပဲဒီပြည်သူစေုံနေမှာလူနာတွေပေါ်မှာစေကုသမှုဝန်ဆောင်မှုတွေကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့လူလူကြားထဲမှာပြောတာဆိုတာကျွန်တော်တို့ဒီလူမှုကွန်ရက်ဒီမှာလည်းရေးတာတားတာမကြမကြတွေ့နေရတယ်အဓိကဒီအစိုးရစေုံနေနဲ့ပတ်သက်လို့ပေါ့နော်အဲ့တော့ဒီအစိုးရစေုံနေရဲ့အခက်အခဲအခြေအနေကိုဆရာဘယ်လိုများနားလဲပါလဲဒီခုနကပြောလို့ပေါ့လူသူကဒီပြောလာတဲ့အပေါ်မှာ
အစိုးရဝန်ထမ်းသဘောအတိုင်းပဲပေါ့ဗျာအစိုးရစေုံဆိုတာကကျွန်တော်တို့ဒီဝန်ထမ်းဆရာဝန်တွေကိုခန့်ထားရတာအဲ့တော့ဗမာနိုင်ငံမှာကကျွန်တော်တို့လူကြီးနဲ့ချိုးချရလို့ရှိရင်ဆရာဝန်ကြီးတက်ကတော့နေတယ်ပေါ့နော်လူကြီးတပေါင်းမှာမှဆရာဝန်6ယောက်လောက်ရှိတာကိုယ့်ရဲ့အကြီးဆုံးနိုင်ငံဗီယက်နမ်လို့ဆို7ယောက်ရှိတယ်အဲကျွန်တော်ဂျပန်လို့ဆို23ယောက်လောက်ရှိတယ်အဲ့လိုမျိုးပေါ့နော်အဲ့တော့ဒီဆရာဝန်တွေအားလည်းကျွန်တော်တို့ကျွန်တော်ပြောပါလား24နာရီဆရာဝန်ထမ်းဆောင်ရတာရှိတယ်လို့ဆေးဥမှာကျွန်တော်ဌာနတွေရှိတာပေါ့နော်ပြင်ပလူနာဌာနဆိုတာရှိတယ်အရေးပေါ်ပေါ့ဌာနဆိုတာရှိတယ်ဒါရေးပေါ်ဌာနတော့24နာရီဖွင့်ထားတာပေါ့ဗျာအဲ့ဒါတော့ဒီပေါ်ဌာနကိုကတ်ရတာပေါ့ဒါပေမဲ့လည်းပြင်ပလူနာဌာနဆိုတော့ရုံးချိန်ပေါ့ဆိုတော့ခါကြရင် specific လာတဲ့ချိန်ဒီပေါ်မနေ့ပိုင်းနေ့ကင်းပိုင်းအဲဝန်စီစီဆိုစီမကြီးဆိုလို့ရှိရင်နှစ်ချိန်ပဲခွဲပြီးဖွင့်ပေးနိုင်တယ်ညနေစီုံနေမှာထူးထူးကောင်းမယ်ပြင်ပလူနာဌာနကတော့သူ့ရဲ့ရုံးချိန်အတိုင်းပုံစံမျိုးပေါ့နော်တခါကြအဲ့ဒါတော့မှသူ့နဲ့ဆရာဝန်နဲ့အားသူအစီအစဉ်တွေတက်ရတာလူတွေစီမံခံရလူတွေရှိတော့ဒါတိလုံးငန်းအပြင်ကိုချက်စွမ်းနေရကြားနေတာပေါ့အဲ့တော့သူတို့နဲ့အတူတွေးလို့ရတဲ့ဆရာဝန်အကြီးတက်ကလည်းနေတယ်အခုတကယ်တိုက်နေတဲ့စီုံဆိုဆရာဝန်တယောက်တည်းသွားရတာမျိုးရှိတာပေါ့နော်အဲ့ဒါကိုလူတို့ကလည်းအမြင်ကဘယ်လိုမြင်လဲဆိုတော့ဒီလူမျိုးစီုံသွားလိုက်ရင်ငါတို့ဝန်ဆောင်မှုကလည်းစလိနိုင်ရမှာပဲလို့ထင်နေတာ တကယ်အရေးပေါ်နဲ့ပြမစနာဌာနမကွဲဘူးပေါ့နော်ဒါကဟိုလူလူရဲ့အမြင်ပါပေါ့နော်နောက်ကဝန်ထမ်းဆရာဝန်တွေဖြစ်တဲ့အတွက်ကြောင့်ဒီလူလူကသူတို့ဆံပေးထားတယ်လာကြတယ်စားနေတယ်ဒီကြောင့်အကုန်လုံးလုပ်ပေးရမယ်လို့လူလူကလည်းမြင်တယ်ပေါ့နော်နောက်တစ်ခုကလူလူကဘာလေးဖြစ်ဖြစ်ပေါ့ဗျာဟိုဆေးဝါးလူရှင်တဲ့ဆန္ဒတွေရှိတယ်အဲခေါင်းကြိုက်တာလည်းဆေးတော့ရှင်တာပဲချောင်းဆုတ်တာလည်းတော့ရှင်တာပဲဟိုလူလူရဲ့ကျန်းမာရေးအမြင်ကိုကပြင်ဆင်ကန်သွားလိုက်ရင်ဆေးထုတ်လိုက်ရမှာတော့ဆေးကြီးရလိုက်မှာမရရင်သူတို့ကမကျေနပ်တော့ဘူးပေါ့နော်အဲ့တော့ဒါတော့အရှင်းပြမယ်ပိုင်းပေါ့ဆရာဝန်တွေကလည်းရှင်းပြမှုတွေနေတာပေါ့နော်ဒါချုပ်ကတွေကအားယူလိုက်တိုင်းတက်တာပါတယ်ဒီစောက်ပြီးတော့လှုပ်ရှားမှုတွေတက်တာပါတယ်ဒါတွေကစိတ်ခံစားမှုကြောင့်ဖြစ်တာဒါတွေကဆိုရှင်ရုပ်ချက်မပတ်သက်ဘူးဒါတွေကလည်းစစ်ဆေးစရာမလိုဘူးပေါ့အဲ့လိုရှင်းပြမှုတွေနေတယ်အဲ့တော့စနစ်ကဘယ်လိုဖြစ်နေလဲဆိုတော့ဆရာဝန်အများစုကတော့သူတို့ရဲ့ကိုယ်ကျဲချက်စိတ်ပညာကျင့်ဝတ်ကိုလိုက်နာကြပါတယ်အဲဒါပေမဲ့လည်းခုနအချိန်မလုံလောက်မှုနောက်ခါကျရင်တခုကဘယ်လိုဖြစ်လာလဲဆိုတော့အဲ့လိုဆရာဝန်တွေကသူတို့ရဲ့ကိုယ်ပိုင်အချိန်မှာကိုယ်ပိုင်ဆေးကနေဖွင့်လာမှုတွေရှိတာပေါ့နော်။ဘာလို့လဲဆိုရင်ပြီးထားတဲ့လစာလည်းမလောက်မငါဖြစ်တာပေါ့နော်။ဒီကျန်ဝတယောက်အတွက်ပြင်ပမှာရှာနေတဲ့အရာကသိရဆရာတဲ့ပစံကတလစာလောက်ရနေတာ
။အထူးသဖြင့်တိုက်ညက်ဆေးဝင်တွေမှာဆရာဝန်တွေကသူတို့ပြင်ပဆေးကန်းထိုင်တဲ့ GP ဆေးကန်းထိုင်တဲ့ခုနကဒေါက်တာမျိုးပြောသွားတဲ့အချိန်မှာလည်းပါတယ်။လူတို့ကတိတ်နားမလဲဘူး။ပြင်ပဆေးကန်းထိုင်တဲ့ဆရာဝန်ကသူ့ဆေးကန်းကိုလာခဲ့ပါဆိုဆေးကန်းမှာအဓိကပို့ပြီးတော့ကုပြီးတယ်ဆိုတဲ့အမြင်လေးတွေရှိကြတော့ဖြစ်တည်မဖြစ်တည်ဘောတလောတော့ကတော့ဒီဆရာဝန်ကြီး GP မထမ်းအောင်ဆိုတော့ဟိုအရင်ညစ်တယ်မှာဖြစ်လိုက်ပူးတယ်ထင်တယ်ဒါပေမဲ့တော်မျိုးရဲ့မြင်ပေါ့ဒီပြင်ပစည်းကမ်းထိုင်တာနဲ့တိုက်နယ်တွေမှာကြုံနေရတဲ့ခက်ခဲက W ဖြစ်ရှင်းလို့ရနိုင်မလဲ
အဲ့တော့လူတို့ကနားလည်မှာပေါ့သူတို့ရက်ရွာလူတို့အတွက်ကိုဒီပြေတိုက်နယ်စည်းဝင်တွေကိုစောက်ပေးထားတယ်တိုက်နယ်စည်းဝင်တွေကိုတိုက်နယ်အဆင်ပေါ့ဗျာတတ်မှတ်မရှိဘူးတက်ခွဲကမ်းမရှိဘူးပေါ့ဒီဆရာဝန်တယောက်သေးပဲရမ်းမယ်ခွဲစိတ်ကြလဲသူပဲသားဖွားမိရလဲသူပဲเนาะအကုန်လုံးကြည့်ရလဲဆိုတော့သူ့အတွက်အလုပ်ချင်ရတော့ပြီးတန်ရှိတာပေါ့ဒါပေမဲ့လူတို့ကအဲ့လိုနားမလဲဘောဗျာအဲ့လိုကြာလာပေးထားတာငါတို့ရဲ့တမိုင်းခွင့်ဆိုတဲ့ပုံစံမဲဆိုအဲ့ဒါကိုလူတို့ကိုနားလည်အောင်ပေါ့သူတို့လည်းရင်းနှီးမှုပေါ့ဗျာအဲ့တော့ဒီဆရာဝန်လေးကတော့ဆက်လက်ဖိနှိပ်ထိုင်ကြရအောင်မှအဲသူကမထိုင်ရဘူးဗျာလာပြီးတော့ဆွဲခေါ်သွားတယ်ကျွန်တော်တို့ကကြုံဘူးပါလေကျွန်တော်တို့ဒီစီကန်ထိုင်နေတာကိုယ့်ကိုရုပ်ရှင်သွားကြည့်ရရှိအောင်လည်းလိုက်လာပြီးတော့ဆွဲခေါ်သွားပြီးတော့စီကန်မလာရှိပါအောင်ဆိုတာမျိုးကြုံတတ်တာပေါ့ဒါဆရာဝန်ကိုလူတို့ကအောင်တောင်းတတဲ့အနေထားပါအဲ့လိုတောင်းတတဲ့အနေထားကိုကျွန်တော်ကတိုက်နယ်စီုံခံလို့ရှာတော့သူ့ရဲ့အလစီုံတိုက်နယ်စီုံမှာလှုပ်ချင်တာဒီအချိန်ဒီအချိန်ဖြစ်ပါတယ်အရေးပေါ်တဲ့ကိုဒီလိုနတ်စနာထားပါပါတယ်ဒါလူနာတွေကိုသိပေးထားမှာပေါ့နော်လူလူကိုပြီးတော့မှသူ့ရဲ့ကိုယ်ပိုင်စေကားတော့သူ့စီုံရဲ့ပြင်မအချိန်မှာသူတိုက်ရင်ဖြစ်ပါတယ်ဒါကလည်းသူ့ရဲ့စာဝန်ရေးရရဲ့သူ့ရဲ့ကနာခွင့်ရေးတစ်ခုပေါ့ဗျာဒီအားလုံးချက်ချက်ဆရာတွေလည်းစေကားထိုင်နေကြတော့သူလည်းထိုင်ရတာပေါ့ဒါကိုနားလည်ပေးဖို့ပေါ့တော့
ဒေါက်တာမျိုးလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒေါက်တာတက်ကူကိုဖိတ်ခေါ်ကြပါလေဒေါက်တာတက်ကူကကြတော့အင်္ဂလန်မှာတော့ခြေဆက်ခဲ့တာမြန်မာနိုင်ငံကိုသွားလိုက်ပြန်လိုက်ဆိုမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့လူစုကျန်းမာရေးအခြေအနေလူစုဒီပြည်သူစေယုံတွေအခြေအနေတော့သိမှာပါအဲ့တော့ခုနကကျွန်တော်ပြောသလိုပါပဲဝန်ဆောင်မှုကောင်းမပေးနိုင်တဲ့ခုမှာဝေဖန်ပြောဆိုချက်တွေရှိတယ်နောက်ပြည်သူစေယုံတွေမှာမလုံလောက်မှုတက်တနာတွေရှိတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်ကူကဘယ်လိုမြင်ပါလဲ
အော်ဒီအခြေအနေနဲ့ပတ်သက်လို့ကတော့ဒီကိစ္စကခုမှဖြစ်နေတာမဟုတ်ပါဘူးခင်ဗျာမြစ်ပေါင်းများစွာပေါ့နော်အဲဖြစ်လာတဲ့ကိစ္စပါအစိုးရအစင်းစင်းမှာစပြီးတော့ဖြစ်လာတဲ့ကိစ္စပါအဲအဓိကကတော့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်သူလူထုကိုဝန်ဆောင်မှုတွေကအားနည်းနေပါတယ်အဲ့ဒါအဓိကကတော့အရင်ဆက်လိုက်ရင်တော့ root cause analysis ကြည့်လိုက်ရင်တော့နောက်ဆုံးကတော့ budget မရှိတာပဲပိုက်ဆံမရှိတာပဲပေါ့နော်အဓိက frustration ပေါ့နော်ဟိုဘယ်လိုခေါ်မလဲဟိုပြည်သူလူထုဘက်ကကြတော့လေသူတို့ရဲ့အဲဟိုခံစားချက်ကအလိုမကျမှုတွေများတယ်ပေါ့နော်ဒါကဒီလိုလုပ်တင်တာဒါကဒီလိုလုပ်တင်တယ်ဒါကအလကားရတင်တယ်ဒါမျိုးတွေရှိရပေါ့အဲ့တော့အဓိကကတော့ကျွန်တော်ပြောချင်တာကတော့ budget ချမပေးတဲ့အခါမှာဘာမှကောင်းကောင်းမမလုပ်ဆောင်နိုင်ပါဘူးပေါ့နော်ဒါပေမဲ့ private hospital တွေမှာကျတော့ဒါမျိုးမဖြစ်တတ်ပါဘူးပြည်သူလူထုရဲ့လိုအပ်ချက်ပြည်သူလူထုရဲ့ဟိုတမန်းကိုပြည့်အောင်လုပ်ပေးရမယ်လို့ကျွန်တော်ယူဆပါတယ်ပြီးတော့နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဒီကျွန်တော်တို့အစိုးရအလုပ်မှာဝင်နေဆရာဝန်တွေတော်တော်များများပေါ့နော်နေသွားတဲ့ဆရာဝန်တွေများများမှာဘာဖြစ်နေလဲဆိုတော့ incentive လို့ခေါ်တာပေါ့အင်္ဂလိပ်လိုတော့ဗမာလိုတော့မဲ့လုံးပေးမှုဆွဲဆောင်မှုမရှိပါဘူးခင်ဗျာသူတို့သွားတဲ့အခါမှာဟိုရောက်သွားတဲ့အခါမှာတစ်ခါလေးကြာရင်တချို့နေရာတွေဆိုကျွန်တော်ကြားရပါတယ်တကယ်ချင်းတွေကိုစကားပြောကြည့်တဲ့အခါမှာအာနေစရာတော့နေရာမရှိဘူးတဲ့အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးတွေရှိတယ်လို့ပြောတန်ကြားရပါတယ်ပြီးလို့ရှိရင်လကလည်းနှစ်သိန်းခွဲလို့ပြောပါတယ်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်ကြားတာတော့အဲ့လောက်ပဲကြားပါတယ်ဆိုတော့ကြတော့အဓိကကပေါ့နော်နေစနေပြားတွေသွားတဲ့လူတွေဥပမာဩစတြေးလျမှာပေါ့ဒီလူတွေမသွားခင်တဲ့နေရာတွေသွားတဲ့လူတွေကိုပို့မှုပြီးအခွင့်အရေးတွေပေးရပေါ့ဥပမာအဖြစ်ယာတုတို့ရင်သူတို့ဦးစားပေးတာတို့ပြီးလို့ရှိရင်ပေါ့နော်အဲ့လို post grad degree တွေကိုသူတို့ဦးစားပေးတာတို့ပြီးလို့ရှိရင်သူတို့ပေါ့အစိုးရပတ်သက်မရှိတော့မှတခြားအခွင့်အရေးပေါ့နော် reward နဲ့စုလတ်တစ်ခုခုပေးတာပေါ့ဒါမျိုးလေးတွေထည့်စင်စားဖို့တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဟုတ်ပါလေကျွန်တော်တို့လက်ထောက်ဆရာဝန်တယောက်ကို ဒီလာစာ2သိန်းခွဲလို့ကျွန်တော်လည်းသိထားပါတယ်ခင်ဗျကျွန်တော်နားလည်တော့နောက်ပိုင်းတော့ကျမကြီးအတုံးစိတ်ကြီးကူအစိုးရတက်လက်ထက်မှာတိုးလာတယ်လောက်ခလာစာကြီးလည်းတိုးလာတဲ့အချိန်ကြီးတော့ရှိပါတယ်ငယ်ဒီမှာဆိုရင်တော့ဒီခုနကျွန်တော်ပြောလို့ GP ထိုင်ဖို့လိုအပ်ပါလား
အလိုအပ်ပါတယ်ကျွန်တော်ကအခုပေါ့နော်ကျွန်တော်ကနိုင်ငံခြားမှာနေနေမှာကျွန်တော်အတိအကျွမ်းပေါ့နော်အခုငယ်တဲ့လူတွေရောကြီးတဲ့လူတွေအကုန်စကားပြောဥပါတယ်ပြောတဲ့အခါမှာဒီနေရီမှာနေရတဲ့ဆရာဝန်တွေရဲ့ဒုက္ခကသူတို့ကဘလို့မှကြီးပြီးမထိုင်ဖို့အပြင်ပုဂ္ဂလိကဈေးကမထိုင်ဘလို့မှသူတို့ရက်မရက်တည်နိုင်ပါဘူးအဲ့ဒါရှိလို့လဲသူတို့ရက်တည်နိုင်တယ်သူတို့မှာမိသားစုရှိမယ်ကလေးတွေရှိမယ်အဲ့ဒါတွေရက်တည်ရမယ်ဆိုတော့ပြီးလို့ရှိရင်ပေါ့နော်အဟိုပြည်သူလူထုအနေနဲ့လဲအဲ့ဒီပြည်သူစေယုံတွေမှာရှိတဲ့ဆရာဝန်တွေဟာတော့24 hour အမြဲတမ်းသူတို့ကအမြဲတမ်းဟိုအထမင်းမစားဘဲနဲ့လူနာကြည့်ရမယ်လို့မဟုတ်ပါဘူးသူတို့လည်းလူသားတွေဖြစ်တဲ့အတွက်သူတို့တွေကအကုန်လုံး prioritize လုပ်ရမှာပေါ့ဘယ်အသေးစိတ်ကတော့အရေးကြီးတယ်ဘယ်အသေးစိတ်ကတော့အရေးမကြီးဘူးပေါ့နော်အဲအဲ့အမျိုးနဲ့ကြီးတယ်မှာလို့ကျွန်တော်ယူဆပါတယ်ပြီးလို့ရှိရင်ဆရာဝန်တွေဘက်ကလည်း patient တွေကိုဟိုကျွန်တော်ဟို frustration တွေပေါ့သူတို့ကလည်းသူတို့မှမကျေမနပ်မှုတွေရှိတယ်ငါတို့မှစားတွေဘယ်လောက်တင်လာတယ်ငါတို့ဒီဆေးကြောင်ငါတို့မှစူးစမ်းပြီးရောက်လာပြီးတော့ငါတို့ပြီးတဲ့လာကနေတယ်ဘာဖြစ်တယ်ညာဖြစ်တယ်ဒါမျိုးလေး feeling တွေရှိတယ်ပေါ့ပြီးလို့ရှိရင်နောက်တစ်ခုကဆရာဝန်တွေဘယ်လောက်ပဲပညာတတ်တာသူတို့မှဟို basic ဟာပေါ့နော်ဒီတက်ခွဲကမရှိဘူး x-ray မရှိဘူး investigation အတွက်ဘာမှမရှိဘူးဆေးဝါးမရှိဘူးဆိုရင်သူတို့ကလည်း frustrated ဖြစ်တယ်ပေါ့နော်အလိုမကျမှုတွေဖြစ်တယ်ပေါ့အဲ့ဒီအချိန်မှာကျတော့ conflict ပေါ့နော်ပြဿနာဖြစ်တာပေါ့ patient နဲ့ဆရာဝန်နဲ့ဆရာဝန်ကလည်းသူလုံးချင်တာတွေမလုံးနိုင်လဲဟာဆေးဝါးမရှိတာတက်ခွဲကမရှိတာ x-ray မရှိတာဒါမျိုးတွေဖြစ်တယ်သူမစားစားဝတ်နေမပြေလဲလို့စိတ်ဆိုးတယ် patient ကလည်းသူတို့လိုအပ်တာဒါတွေလိုအပ်တာကိုမပေးလို့ဆိုပြီးစိတ်ဆိုးရပေါ့အဲ့ဒီမှာပြဿနာတွေဖြစ်တာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ထင်တာကတော့ဆရာဝန်တွေရော patient တွေရောအားလုံးတိုက်တီကိုနားလည်ရင်တော့ပိုကောင်းမှာပေါ့နော
်အာဒေါက်တာမြေဦးနဲ့ဒေါက်တာတက်ကိုလေလိုက်ပေါ်မှာခဏနေပေါ်မှာခင်ဗျာကျွန်တော်တော့ရှင်တချို့လှည့်ပြီးပါမယ်တော့ရှင်တူဖြစ်တဲ့ကိုနေဦးလင်းလေလိုက်ပေါ်မှာရှိတယ်ကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ဖေဖော်ဝါရီလောက်ကကျွန်တော်မြေခြေောက်ကျိုးလို့ဆိုရန်ကုန်ကိုပြန်သွားပါတယ်ရန်ကုန်ဆေးရုံကြီးမှာတော့ကျွန်တော်တွေ့ရတာကတော့တကယ်ပြောင်းလဲခြင်းနဲ့တကယ်ကိုအောင်မြင်မှုတော်တော်များများပေါ့နော်80ရာခိုင်နှုန်းလောက်တိအောင်မြင်တယ်လို့ပြောလို့ရပါတယ်ဗျ။ဒါပြီးဒီမှာတော့ခုနဆရာပြောလို့ကိုကြားရတာပေါ့နော်။အဲ့ဒီအခါကျတော့ကျွန်တော်ဘာလို့သွားစဉ်းစားလဲဆိုတော့ဒီကျမ်းမာရေးဝန်ဆောင်မှုမြင့်တင်ဖို့ဆိုပြီးတော့အစိုးရအစ်စ်လုပ်တဲ့အခါမှာကြံစည်တာကတော့ plan နည်းနည်းလေးလိုတယ်လို့ထင်တာပေါ့နော်။ခုနပြောလို့ပေါ့ facility ပေါ့နော်။နေရီမှာရှိတဲ့ဟလာဟိုသွားတဲ့ဆရာဝန်တွေအတွက် facility တွေကမဖြစ်မနေဘူးလိုအပ်ပါတယ်ဆေးဝါးဆိုတာလည်းထည့်စင်စားမယ်ကိစ္စပါပဲတခြားဟိုပါတော့ instrument တို့နေစရာတို့ဘာတို့ဆိုတာလည်းဒါတွေဟာထည့်တွက်ရမယ်အထဲမှာပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျအဲ့ဒီတော့ဟိုပြောင်းလဲတယ်တိုးတက်တယ်ဆိုတာကတော့အမှန်ပါပဲနောက်တစ်ခုကျွန်တော်အကြံပြုချင်တာလေးပေါ့နော်အရင်နှုန်းနဲ့ကကျွန်တော်တို့မတ်လလက်ထက်တည်းကကျွန်တော်လည်းဟိုဆေးရုံအောင်ဆောင်ဘူးပါဆိုတဲ့အခါကျတော့ဟိုဒီနေ့တည်းလည်းသူတို့ပြောနေကြ public ပေါ့နော် public ဆိုတာတည်သူဆေးရုံပေါ့နော်အဲ့တော့ public ဆိုတဲ့စကလုံးသုံးလိုက်တာနဲ့နိုင်ငံရေးသမားတော်တော်များများကလည်းသင်ထားတဲ့အတွက်ဘယ်လိုဖြစ်နေလဲဆိုတော့ public ဓာတ်ရုံးကလူမှုတဲ့ကိုသူတို့ကစောင့်ရှောက်ရမယ်ဒီကလူမှုဆေးရုံကဆရာဝန်ဒီတော့ဓာတ်ရုံးကိုစောင့်ရှောက်ရမယ်သူတို့မှာအကုန်ကြည့်တာဝန်ရှိတယ်လို့သူတို့ကမြင်နေတဲ့သဘောရှိတယ်အဲ့တော့ public ဆိုတဲ့အစာဒီနေ့တော့ဗျာကျွန်တော်အမြင်ပြောရရင် government က government ဆိုတာပတ်သက်ပြည်စုံရင်ချမ်းသာရင်သူပူပေးနိုင်မယ်ပေါ့ဗျာချမ်းမချမ်းသာဘူးဆိုရင် government လည်းမပေးနိုင်ဘူးပေါ့ရဟိုအပြည့်စုံမပေးနိုင်အဲ့တော့ public ဆိုတဲ့စကလုံးစား government ဆေးရုံလို့ပြန်ပြောင်းလိုက်ရင်တော့ကောင်းမယ်လို့ကျွန်တော်ထင်တယ်ဗျဟု
တ်ကဲ့
တော့ဒါဆိုလို့ရှိရင်နည်းနည်းလေးဟိုဘက်ဒီဘက်ချုပ်ထွေးမှုကနည်းနည်းလေးဟို side line ပေါ့နော် clear လေးဖြစ်သွားမယ်လို့ကျွန်တော်စိတ်ထဲမြင်တယ်ဗျအဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါကျွန်တော်တစ်ဆက်သေးပါဒီစနေဘွဲ့အတွက်ဆွေးပြီးတော့ပေးစာပေးပို့လာတဲ့လူတယောက်ရှိပါတယ်ကိုဟင်းထက်တဲ့ကိုဟင်းထက်ရဲ့စာလေးကိုမန်နန်းတော်ကြီးဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ကျွန်တော်ဆွေးနွေးလို့တဲ့အကြောင်းအရာကတော့မြန်မာနိုင်ငံကအစိုးရဆေးရုံများမှာဖြစ်ပျက်နေတဲ့အကြောင်းအရာပေါ်ဖြေရှင်းခြင်းနဲ့ဆရာဝန်တွေနဲ့သူနာပြုရဲ့လူနာပေါ်ထားရှိတဲ့ဆက်ဆံရေးဖြစ်ပါတယ်တဲ့တချို့ကောင်းတဲ့ဆရာဝန်တွေရှိတယ်လို့မကောင်းတဲ့ဆရာဝန်တွေလည်းရှိတယ်ဆိုတာကြိုတင်ပြောထားပါရစေတဲ့မကောင်းတဲ့ဆရာဝန်ဆိုတာဆက်ဆံရေးပိုင်းနဲ့အစီအစဉ်ညံ့ပြင်မှုကိုသာပြောရှင်းဖြစ်ပါတယ်။ဆေးရုံမှာမလုံလောက်မှုတွေရှိတယ်ဆိုတာလက်ခံပါတယ်။ဒါပေမဲ့မလုံလောက်မှုအတွက်ဖြေရှင်းပေးရမယ့်လမ်းကြောင်းတွေတည်ဖို့လိုအပ်ပါတယ်တဲ့။ဥပမာအထက်ဆေးရုံအုပ်ကြီးတွေကိုတင်ပြတာမျိုးတကယ်လို့မရခဲ့ဘူးဆိုရင်နဲ့ကိုယ်ဆေးရုံတည်ရှိရာရက်ွက်အတွင်းကပိုက်ဆံရှိတဲ့လူရန်စားတွေစီအကူအညီတောင်းခံတာမျိုးပါတဲ့။အဲ့ဒီအချက်တွေမလုပ်ခဲ့ရသေးဘူးဆိုရင်လုပ်တင်ပါတယ်တဲ့။မလုံလောက်ဘူးဆိုပြီးတော့ညီးနေုံနဲ့မပြီးပါဘူးတဲ့ပြည်သူကိုတိုင်ပေးပါပြောပေးပါဆိုတော့လည်းမလုံလောက်ပါဘူးတဲ့မ Mimi Gurin Lomada Yanai Mare, Seoma, Luane, Seoane, Sessa, Lua Chamiago, Seonira Tina Mare, Nout Kugaro, Sessan Yeva, Seon Tioha, Sessan Yamu Yonedi, Luna Miaha Yoga, the wet tatara.
ဆိုတာအပြောမဟုတ်ပါဘူးတဲ့သူကိုယ်တိုင်လက်တွေ့ပါတယ်ပင်နိုင်စနစ်သူတွေကိုပြန်ပြီးအလှည့်ပေးကြပါတယ်တော်တော်များများပြည်သူ့ကျမကြီးစနစ်တွေအခုဆိုးရ 大家阿龍我提卡的話的西瓦里可以用密碼的話的問題看看的大家有什麼問題的話的問題是現在的那個budget的話的那我幫你做的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話的話 ချက် plan ဆိုပြီးတော့ရုပ်တဲ့ဘူးတိုင်းမှာကျွန်တော်ကလူတိုင်းလူတိုင်းပါဝင်တဲ့တာရှိတဲ့ plan ကိုကျွန်တော်ဆွဲကြမယ်ဒေသမှာရှိတဲ့ခုနကျူရှင်ဆရာတွေပဲဖြစ်ဖြစ်လူမှုထောက်ကူပြုတယ်ဖြစ်ဖြစ်သူတို့နဲ့ကျွန်တော်မြို့နယ်ပြောင်းလဲပေါင်းပြီးတော့တောင်းရှိတဲ့ plan ကိုဆွဲမှာအဲ့တော့ဒီမှာ budget ကခုနကပူမန်းနေတယ်ပေါ်လာမယ်အစိုးရပေးတဲ့ပတ်စံပါသလိုခုနကဒိုနာစီကနေပေါ့နော်ဒီလိုဒီပေးတဲ့ပြန်စံနေ agency တွေရတဲ့ဆန်တွေကိုပြန်တော့ဆဲမာရီအားလုံးပါဝင်တဲ့ပတ်စံတွေရုပ်နဲ့အဆင့်ပေါ့
သူတို့ကမျိုးနဲ့တမျိုးနဲ့ချင်းရရွာလူကြီးတွေပါမယ်ကျမကြီးဌာနပါမယ်အဲ့ဒါကဒီ budget မျိုးနဲ့လိုက်စီမံဖို့လား
မျိုးနဲ့အလိုက်ဆို budget လည်းပါတယ် service လည်းပါတယ်ဒါကဝန်ထမ်းတွေကိုပြရလဲပါမယ်ပေါ့နော်။ဟုတ်တယ်ဆိုတော့ဒီကောအဲဒီကတော့ညနေကျမကြီးဆောင်းကဥဆောင်ဆွဲရမယ်။တိုက်ရဆောင်းလေးပါမယ်။ဒီကြီးတဲ့ကျမကြီးဒီနာတော့ဖီလီကန်ကမစ်ဝတ်ကြီးပါမယ်။ GB တွေပါကျွန်တော်တို့ပါမယ်ပေါ့နော်။အခုလို့တွေကတော့ကျွန်တော်တို့ပင်းချာအောင်နဲ့စိတ်မော်ဗျာ။ဘာလို့လဲဆိုတော့ပြဿနာလေးတွေကဟိုဆရာတက်ကူပြောသွားသလိုပဲလူတွေက perfect ဖြစ်နေတယ်။တော်တော်ကြီးကိုသိပြည့်နေတယ်ပေါ့နော်
။ကျွန်တော်တို့အချိန်လေးဆွေးသွားလို့ပါ။အခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာမြင့်ဦးဒေါက်တာတက်ကူကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒဲလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကဝင်ပြီးပါခင်ဗျာ
။အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကဒိုင်ရိုက်လိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာပိုင်းဗုဒ္ဓဦးနေမနဲ့ရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နော်ကိုရီးယားနျူကလ িয়ার ကြီးတောင်ကျုပ်ပင်လယ်ထဲမှာတရုတ်နိုင်ငံရဲ့လုံဆောင်ချက်တွေနဲ့အီရန်နဲ့ဆီးရီးယားက IS အစွန်းရောက်တွေဖိလစ်ပိုင်နိုင်ငံနဲ့ဝင်လာနေတာတွေဟာပစိဖိတ်ဒေသရင်ဆိုင်နေရတဲ့အဓိကချိန်းချောက်မှုကြီးသုံးခုဖြစ်ပါတယ်။ဒါဟာအမေရိကန်ပစိဖိတ်စစ်ဌာနချုပ်ရဲ့တမူရဲဘူဂျုတ်ကြီးဟယ်ရီဟဲရစ်ဂျူနီယာရဲ့သုံးသပ်ချက်ပါမြောက်ကိုရီးယားဟာကမ္ဘာကြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တည်သာထင်ရှားတဲ့အန်ဒရယ်ဖြစ်ဆက်ရှိနေစေပဲလို့လေးချိန်မြောက်ဂျပန်အမေရိကန်စစ်ဘက်ဆိုင်ရာပုဂ္ဂိုလ်များဆွေးနွေးပွဲမှာဘူဂျုတ်ကြီးဟယ်ရစ်ကပြောပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်တွေဟာနေရာတိုင်းကိုချိန်ဝင်ထားတာကြောင့်ကမ္ဘာလုံးအတွက်ချိန်ချောက်မှုတစ်ခုဖြစ်နေတယ်လို့လည်းသူကပြောပါတယ်ဒါကြောင့်လဲမြောက်ကိုရီးယားအပေါ်ပိုပြီးပြင်းထန်တဲ့စီးပွားရေးရာဒဏ်ခတ်ပိတ်ဆို့မှုတွေအကောင်အထည်ဖော်ဖို့နိုင်ငံအားလုံးကိုနှိုးဆော်နေတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဟဲရစ်ကပြောပါတယ်။ဒီထက်မှဘယ်တော့ငားနဲ့မှမတူတဲ့လက်နက်စမ်းသပ်ဓာတ်တွေမြောက်ကိုရီးယားကလုပ်နေတာကိုရပ်သွားစေဖို့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးအရာကြီးမားတဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပြီးပိုလှုပ်ဆောင်မှုတောင်းဆိုတာလည်းပါဝင်ပါတယ်။မြောက်ကိုရီးယားမှာမဟာမိတ်နိုင်ငံတစ်ခုပဲရှိပြီးအဲဒါကတရုတ်နိုင်ငံဖြစ်ပြီးတော့အပြန်အလှန်အဖြစ်တရုတ်အတွက်လည်းမြောက်ကိုရီးယားဟာမဟာမိတ်ဖြစ်နေတယ်လို့ဗိုလ်ချုပ်ကြီးဟဲရစ်ကပြောပါတယ်။ဒါကြောင့်တရုတ်အစိုးရဟာ နော်ကိုရီးယားဆိုရပေါ်ဘယ်နိုင်ငံတည်းမဆိုပိုကြီးမားတဲ့ဩဇာလွှမ်းမိုးမှုရှိနေတဲ့အတွက်ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းတဲ့ရလဒ်တစ်ခုထွက်လာစေဖို့မှာတရုတ်ဟာအဓိကကြားတယ်လို့လည်းဆိုပါတယ်။နော်ကိုရီးယားရေးမှာကဘာကြီးအနေနဲ့တရုတ်ရဲ့အကူအညီကိုလိုပေမဲ့တရုတ်နိုင်ငံကိုယ်တိုင်အနေနဲ့လည်းရေပြင်နဲ့ဝေဟင်မှာရန်လိုတဲ့အပြုမှုတွေကိုလျှော့ချရမယ်လို့ဗိုလ်ချုပ်ကြီးဟဲရစ်ကပြောပါတယ်။တောင်တူပင်လယ်တဲကပိုင်ဆိုင်မှုငင်းပွားနေတဲ့နေရာတွေမှာတကယ်တမ်းအခွင့်မရှိဘဲလက်တွေထိန်းချုပ်မှုရအောင်စူးစမ်းတဲ့အနေနဲ့တိုက်ခိုက်ရေးစွန့်အင်နဲ့အသာစီးအနေထားရဖို့တရုတ်တို့ကတည်ဆောက်နေတယ်လို့ဗိုလ်ချုပ်ကြီးဟဲရစ်ကပြောပါတယ်။လူလုံကျွန်းတွေဖန်တီးပြီးစစ်အင်အားတည်ဆောက်ပြီးတော့ရုပ်ပိုင်းဆိုင်ရာရောနိုင်ငံရေးအခင်းအကျင်းကိုပါအခြေခံကြကြပြောင်းလဲပစ်နေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံအနေနဲ့စီးပင်းစည်းကမ်းကိုအခြေခံတဲ့နိုင်ငံတကာအခင်းအကျင်းရငြိမ်းချမ်းတဲ့ပူပေါင်းဆောင်ရွက်မှုနဲ့အထိပယ်ပြေဝတဲ့ပါဝင်မှုကတစ်ဆင့်သာအကောင်းဆုံးအနာဂတ်ဖြစ်လာမယ်ဆိုတာဟာအမေရိကန်ပစိဖိတ်စစ်ဌာနချုပ်ရဲ့ကြီးမန်းချက်ဖြစ်ဆက်ရှိနေစေပါဖိလစ်ပိုင်နိုင်ငံမှာတော့ IS အဖွဲ့ဟာထင်ရှားတဲ့ကြိမ်းချောင်းမှုတစ်ခုဖြစ်နေပြီးချဲ့ထွင်မှုကြိုးစားလာနေတယ်လို့အရှိတော်အရှဒေတာမှာအောင်မြင်မှုတချို့ရလာနေတဲ့အတွက်နှိမ်နှင်းပြရမယ်လို့ဗိုလ်ချုပ်ကြီးဟဲရစ်ကပြောပါတယ်မဟာမိတ်ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ကကူညီပံ့ပိုးပေးနေပါတယ်မကြသေးခင်ကပဲအထူးပြုပြင်တက်ဆင်ထားတဲ့ Cessna 208လေယာဉ်အသစ်နှစ်ဆင်းကိုဖိလစ်ပိုင်စစ်တပ်အတွက်ပို့ပေးခဲ့ပါသေးတယ်။ဒီလေယာဉ်တွေဟာလွန်ခဲ့တဲ့9နှစ်ကဖိလစ်ပိုင်ကိုပေးထားတဲ့စီးရဲအကူအညီဒေါ်လာတန်း300ကျော်တဲ့ကတစ်စီတစ်ပိုင်းဖြစ်ပါတယ်။အာရှပစိဖိတ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဒေသတွင်းကဒီမိုကရေစီမဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတန်ဋိဌာန်ချထားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါမယ်ရှင်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံနဲ့စကားပြောဆိုဖို့အဆင်သင့်ရှိနေတော့မယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကမနေ့ကပဲပြောလိုက်ပါတယ်။ Pacific သမုဒ္ဒရာတွင်းအမေရိကန်ပိုင်ကွမ်ကျွန်းကိုဒုံးကျည်နဲ့ပစ်ဖို့ချင်းချောက်ထားတာမြောက်ကိုရီးယားကောင်ဆောင် Kim Jong Un ကရွှေ့ဆန်းလိုက်တဲ့ချိန်မှာအခုလိုမျိုးပြောခဲ့တာပါ။အခြေတင်ဆွေးနွေးနည်းလမ်းရှာဖို့အမေရိကန်ဘက်ကစိတ်ဝင်စားနေတော့မယ်ဖြစ်ပေမဲ့ Kim Jong Un ပေါ်မှာမူတည်တယ်လို့လည်းဝင်ကြီး Tillerson ကဆိုပါတယ်။တနမန်ရေးရကြိုးပမ်းသင့်ပေမဲ့လည်းကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်နဲ့ပတ်သက်ပြီးစစ်ဆက်ညှိနှိုင်းမှုတွေမစခင်မြောက်ကိုရီးယားကဒုံးကျည်ပစ်လို့မှုနဲ့နျူကလ িয়ার ဆန်တဲ့မှုတွေကိုရပ်ဆိုင်းမှာဖြစ်တယ်လို့လည်းအမေရိကန်ဘက်ကပြောထားပါဗျ။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့ SEA Games ရှစ်တောင်အာရှအားကစားပွဲမှာအမျိုးသားဘောလုံးအုပ်စု B ဖွံ့ဖွဲ့ကိုမနေ့တုန်းကကစားခဲ့ပါတယ်။အဲ့ဒီပွဲမှာလက်ရှိချန်ပီယံထိုင်းအသင်းနဲ့အင်ဒိုနီးရှားအသင်းတို့တကိုးစီတည်ကြခဲ့ပါတယ်။အုပ်စု B မှာပဲဗီယက်နမ်အသင်းကရှစ်ဒီမိုအသင်းကို၄ဂိုးကိုရှိနဲ့နိုင်ရခဲ့ပါတယ်။အမျိုးသမီးဘောလုံးပွဲမှာပဲလက်ရှိချန်ပီယံထိုင်းအသင်းကမြန်မာကို3ဂိုး2ဂိုးနဲ့အနိုင်ရခဲ့ပါတယ်။ပွဲစပြီးလို့23မိနစ်ကြာမှာမြန်မာအသင်းကဝင်းတင်ကြီးထွန်းအဖွင့်ဂိုးကိုသွင်းခဲ့ပြီးတော့65မိနစ်ကြာမှာထိုင်းဘက်ကခြေပကိုပြန်သွင်းခဲ့ပါတယ်။အဲ့ဒီခြေပကိုသွင်းပြီးလို့နောက်ထပ်6မိနစ်ကြာမှာထိုင်းဘက်ကဒုတိယကိုပြန်သွင်းယူနိုင်ခဲ့ပြီးမိနစ်80မှာဝင်းတင်ကြီးထွန်းကနောက်တစ်လုံးထပ်ပြီးတော့သွင်းခဲ့လို့2ဂိုးတည်နဲ့ကစားခဲ့ပါတယ်။ပွဲပြီးကနေ84မိနစ်မှာတော့ထိုင်းဘက်ကအနိုင်ဂိုးကိုသွင်းသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့စနေနေ့ကလူအသေးပျောက်ရှိခဲ့တဲ့ချီတက်ဆန္ဒပြမှုရဲ့နောက်ွယ်ကလူပြူကြီးဆွေးသမားတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသားယောင်ခွဲခြားမှုဟာရုံညံ့တဲ့လို့ရဖဲလို့အပြစ်တင်ရှုတ်ချလိုက်ပါတယ်။နာဇီလက်သစ်တွေနဲ့လူပြူကြီးဆွေးလိုလားသူတွေဆိုတဲ့အတုံးနှုံးကိုထက်မပြောလို့သမ္မတထရမ့်ကိုဝေဖန်မှုတွေဇက်တိုက်ထွက်ပေါ်လာပြီးနှစ်ရက်ကြာမှာသမ္မတထရမ့်ကအခုလိုမျိုးပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုကျောင်းလွင်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကေဗင်ဖော်လာဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါဗုဒ္ဓူနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲရနဲ့9နာရီထိလိုင်းဒိုမီတာ16နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်VOA ကထုတ်လွှင့်တဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမျှအစီအစဉ်ပြီးတော့ဒီမြန်မာရေးသုံးသက်ချက်စတဲ့အစီအစဉ်တွေကိုနိုင်ငံတကာသတင်းတွေနဲ့အတူဒီ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းတော်ရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.